Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်သံရဲ့2024ခုနှစ်ဒီဇင်ဘာလ18ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်စတင်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကိုလိုင်းတိုမီတာ25 30နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပြီးအစီအစဉ်တစ်ခုလုံးကိုတော့လူထုရုပ်သံဂျေရုဆလောက်အပြင် VOA ရဲ့ website စာမျက်နှာ bami.voanews.com နဲ့လူမှုကွန်ရက် Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမသင်ကြီးထိုက်ပါရှင
်စေအုပ်ချုပ်ရေးထုတ်ပြန်ချက်နဲ့ပတ်သက်လို့စုံစမ်းရေးဌာနတွေတွေ့ဆုံမှုတောင်းဆိုချက်ကိုတောင်ကိုရီးယားသမ္မတကရှောင်ဖယ်နေပါတယ်ယူကရိန်းမှကျူးကျော်တဲ့ရုရှားစစ်မှာမြောက်ကိုရီးယားပါဝင်လာတာဟာအနေအများလာတဲ့ဖြန့်ကျက်မှုဖြစ်တယ်လို့အမေရိကန်နဲ့မဟာမိတ်တွေကထုတ်ပြန်ပါတယ်စစ်ကောင်စီအနောက်ပိုင်းတဲ့စစ်ဌာနချုပ်ကို AA ကထိုးစစ်ဆင်နေချိန်မှာပဲစစ်ကောင်စီတပ်သားအများအပြားလက်နက်ချအညံ့ခံတဲ့ရုပ်သံဆိုပြီးတော့ AA ကထုတ်ပြန်ပါတယ်
အမေရိကန်သမ္မတဖြစ်လာတော့မယ့်ဒိုနယ်ထရန့်လက်ထက်မှာစီးပွားရေးပြန်ကောင်းလာရေးပြည်သူတွေကမျှော်လင့်နေကြတဲ့အကြောင်းအသက်18နှစ်အောက်အထောက်ထားမဲ့ကလေးငယ်တွေအမေရိကန်ကိုဖျက်ချော်ဝင်ရောက်မှုညှော်နယ်လာတဲ့အခြေအနေစတဲ့နိုင်ငံတကာသတင်းဆောင်မတွေအပြင်လူ့ခွင့်ရေးလှုပ်ရှားသူဆလိုက်မန်ဂရဲလန်နဲ့တွေ့ဆုံမေးမြန်းခန်းကိုလည်းကြည့်ရှုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတင်မောင်တန်းကသတင်းတွေတင်ပြပေးပါမယ်ရှင်။
ဖွဲ့စည်းပုံခွင်ကတင်းလာနေမှာပထမဆုံးစီးဝေးကိုစတင်လိုက်ပေမဲ့နိုင်ပိုင်းပဲခံတဲ့စေုပ်ချုပ်ရေးနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးဌာနတွေကတွေ့ဆုံဖို့တောင်းဆိုချက်တွေကိုတောင်ကိုရီးယားတပ်ပရကရှောင်နေလိုက်ပါတယ်တပ်ပရကိုပူးတက်စုံစမ်းစစ်ဆေးရေးအဖွဲ့မှရဲတပ်ဖွဲ့အချင်းပြေခြားစားမှုတိုက်ဖျက်ရေးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ပါဝင်ကြပါတယ်တပ်ပရကိုမင်းများတို့ကြောင့်စုံစမ်းရေးအဖွဲ့ကတပ်ပရရုံးနဲ့အိမ်တော်ကိုတင်းလာနေကတောင်းဆိုစာပို့ခဲ့ပေမဲ့တဆရာအရာရှိတွေကတောင်းဆိုချက်စာကိုလက်ခံဖို့ညှင်းဆိုလိုက်ကြတယ်လို့အစ်စ်မြင့်အရာရှိကြီးများဆိုင်ရာအကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးရေးရုံးကပြောပါတယ်။သမ္မတရုံးရဲ့အတွင်းမှုရုံးဝန်ထမ်းတွေကဒီစာကိုယူသွားဖို့သူတို့မှတာဝန်ရှိမရှိမသေးကြဘူးလို့ပြောကြားကြောင်းစုံစမ်းစစ်ဆေးရေးဌာနအရာရှိဆောင်ယောင်ဂျိုးကပြောကြားပါတယ်။ဒါကြောင့်စာကိုစာလိုက်ကနေထည့်လိုက်ရတယ်လို့ဆိုပါတယ်။တကယ်လို့သမ္မတရုံးကအစ်စ်ဆေးမခံဘူးဆိုရင်ဘာလို့မလဲမေးတဲ့အခါမှာတော့တိတိကျကျပြန်ဖြေမသွားပါဘူး။ဒီရစီစေဘို့အတွက်ဆိုးမျိုးအစိုးရရှိနေရုံကတပ်ပရကိုတင်းကိုနေမှာစစ်ခေါ်တော့လဲညင်းဆိုခဲ့တယ်လို့ရတဖွဲ့ကတပ်ပရရုံးချဖွေမှာကိုလည်းတပ်ပရလုံးချိုးရေးဖွဲ့ကညင်းခဲ့ပါတယ်ယူကရိန်းကိုကျူးကျော်တဲ့ရုရှားစစ်မှာမြောက်ကိုရီးယားပို့လို့ပါဝင်လာတာဟာအာဏာများလာတဲ့ဖြန့်ချက်မှုတစ်ခုဖြစ်တယ်လို့အမေရိကန်နဲ့မဟာမိတ်တွေကတင်းလာနေမှာပြောလိုက်ပါတယ်ယူကရိန်းကိုတိုက်တဲ့ရုရှားကျူးကျော်စစ်ကိုမြောက်ကိုရီးယားကဓာတ်ရိုက်ပံ့ပိုးလာတာဟာပဋိပက္ခကိုအာဏာကြီးစွာချက်လိုက်တာဖြစ်ပြီးဥရောပနဲ့အင်ဒိုပစိဖိတ်ဒေသလုံခြုံရေးအပေါ်အရေးပါတဲ့အကျိုးဆက်တွေဖြစ်ပေါ်စေတယ်လို့အမေရိကန်နဲ့မဟာမိတ်တွေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီထောက်ပြချက်ကိုဩစတြေးလျ၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဆောက်ကိုရီးယား၊နော့နယူးဇီလန်၊ UK ၊အမေရိကန်နိုင်ငံကြီးဝန်ကြီးဌာနတွေနဲ့ဥရောပသမဂ္ဂအစိုးရကိုယ်စားလှယ်တို့ကလက်မှတ်ထိုးထားကြတာပါ။လူတွေအစုလိုက်အပြုံလိုက်တည်စင်နိုင်တဲ့လက်နက်တွေအပါအဝင်မြောက်ကိုရီးယားရဲ့တရားမဝင်လက်နက်အစီအစဉ်ကိုရုရှားကနိုင်ငံရေးစီးပွားရေးနဲ့စစ်ရေးအရပံ့ပိုးနေတာအတော့ကိုစိုးရင်ကြောင်းနဲ့ပြောကြပါတယ်။ဒီလိုအပြန်အလှန်ပံ့ပိုးမှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရရောက်တယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။ရုရှားကိုပံ့ပိုးနေတာတွေချက်ချင်းရပ်ပြီးတပ်တွေကိုယုံသိမ်းမှုအမေရိကန်နဲ့မဟာမိတ်တွေကမြောက်ကိုရီးယားကိုတောင်းဆိုလိုက်ကြပါတယ်။ဂျာမနီလွှတ်တော်မှာအစိုးရပေါ်အယုံကြည်ရှိအစိုးမဲခွဲရမှာဝန်ကြီးချုပ် Olaf Scholz ရှုံးနိမ့်သွားတဲ့အတွက်ရွေးကောက်ပွဲတွေကို February လမှာကျင်းပဖို့နှိစပ်နေပါတယ်။အောက်တိုဘာမှာအမှတ်933ရောက်ရှိပြီးသူ့ကိုထောက်ခံမဲ့208မဲ့ဆက်ကျင်မဲ့394မဲ့မပေးသူ116မဲ့နဲ့ချုပ်ရှုံးနေကြတာပါ။ဂျာမနီစီးပွားရေးပြန်လည်ရှင်းတောင်းလို့ဖို့သဘောထားကွဲခဲ့တာကြောင့်ဗန်ဒိုင်းဝင်ကြီးနှုတ်ထွက်ခဲ့ရကခုလိုမဲ့ခွဲရတဲ့အဖြစ်ရောက်ခဲ့ရတာဖြစ်ပါတယ်။ February 23ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့အဓိကပါတီကြီးတွေသဘောတူခဲ့ကြပါတယ်။ဂျာမနီဖွဲ့စည်းပုံအရအစိုးရပေါ်အယုံကြည်ရှိဆိုမဲမခွဲပဲပါလီမန်ကိုဖျက်သိမ်းလို့မရတာကြောင့်အခုလိုမဲခွဲရတာဖြစ်ပါတယ်။ခုခါမှာတော့သမ္မတဖရန့်ဝေါ်တာစတိုင်မီယန်ဟာပါလီမန်ကိုဖျက်သိမ်းမှုနဲ့ရွေးကောက်ပွဲခေါ်ဖို့21ရက်အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။အဓိကပါတီတွေကသဘောတူကြပြီးဖြစ်တာကြောင့်သူတို့ပြောတဲ့အတိုင်းရွေးကောက်ပွဲကျင်းပဖို့ကြေညာလိုက်မယ်လို့လည်းမျှော်လင့်ထားကြပါတယ်။လ လူလူသဘောထားစစ်တမ်းတွေအရဆိုရင်တော့ဗဟိုလက်ရပါတီ Union Block ကရှေ့ကပြင်းနေပြီး Olaf Scholz ရဲ့ဗဟိုလက်ဝဲ Social Democrat Party ကနောက်ကလိုက်နေပါတယ်။အစင်လာရဂျာမန်ရွေးကောက်ပွဲကနေညွန်ပေါင်းစုအပ်ပဲထွက်ပေါ်လာတတ်ပါတယ်။
American တဲ့မနက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါနေ့နဲ့တရင်တွေကို VOA ရုပ်သံကဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်အမျိုးနယ်အတွင်းစစ်ကောင်စီရဲ့နောက်ပိုင်းတိုက်စစ်ဌာနချုပ်ကို AAR ကတပ်တော်ကထိုးစစ်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်သားအတော်များများအလံပြူတောင်လက်နဲ့ချခဲ့တဲ့ရုပ်တံဖိုင်တစ်ခု AA ဘက်ကဒီဇင်ဘာလ16ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။အမျိုးနယ်နောက်ပိုင်းတိုက်စစ်ဌာနချုပ်နပခရဲ့ပဂရိမြေပြင်အခြေအနေဆိုပြီးရုပ်တံဖိုင်ကိုကောင်းစင်ပေးထားပေမဲ့ဘယ်နေ့နဲ့ဘယ်နေရာတွေမှာရိုက်ခူးခဲ့တယ်လဲဆိုတာကိုတော့မဖော်ပြထားတယ်လို့ VOA ကလည်းတိကျအတည်ပြုလို့မရပါဘူး။အမျိုးပါဝင်နေမြေအတော်များများကိုတည်ယူထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တခုပဲကျန်တော့တယ်လို့ AA ကတော့ပြောဆိုထားတာပါ။ရုပ်သံဖိုင်ထဲမှာတော့လက်နက်ကြအညက်ခံတဲ့ဆိုသူတွေဟာအရက်ဝတ်တွေနဲ့တွေ့ရပြီးအတော်များများကဒဏ်ရရှိထားပုံရပါတယ်။မြန်မာစစ်ကောင်စီရဲ့စစ်တိုင်းဌာနကြီးတခုဖြစ်တဲ့အရှေ့မြောက်ပိုင်းစစ်ဌာနချုပ်ကတော့အခုနှစ်အလယ်ပိုင်းမှာ MNDAA ကိုခတ်တပ်ကတည်ယူခဲ့ပြီးစစ်ကောင်စီဖို့ပထမဆုံးကြာရှုံးတဲ့စစ်တိုင်းကြီးတခုဖြစ်ခဲ့ပါတယ်။အခုနပခကိုအပြင်းထန်တိုက်ခိုက်ခံရပြီးဒီစစ်တပ်နာချုပ်သားကြခဲ့ရင်တော့စစ်ကောင်စီဖို့ဒုတိယမြောက်စစ်တိုင်းကြီးတခုကြာရှုံးတာဖြစ်မှာပါလွန်ခဲ့တဲ့ရှစ်ရက်တုန်းကဆီးရီးယားကိုစွန့်ခွာဖို့အစီအစဉ်မရှိခဲ့ပဲရုရှားစစ်စခန်းကနေထွက်ခွာဖို့သူ့ကိုပြောခဲ့တာကြောင့်ထွက်ခွာခဲ့ရတာဖြစ်တယ်လို့ပြုတ်ကျသွားတဲ့ဆီးရီးယားအာဏာရှင်အာဆတ်ကတင်းလာနေကပြောလိုက်ပါတယ်ဒီဇင်ဘာလ10ရက်တင်းငွေနေ့ညနေမှာချင်းထွက်ခွာဖို့ရုရှားကတောင်းဆိုခဲ့တာကြောင့်ထွက်ခွာခဲ့ရတာဖြစ်တယ်လို့ရုရှားကိုနိုင်ငံရေးခလုံးငွေထွက်ပြေးခဲ့ပြီးတော့ပထမဆုံးချိန်ဖြစ်အာဆတ်ကသူ့ရဲ့ Telegram လူမှုစာမျက်နှာမှာပြောပါတယ်။သူဟာအဲ့ဒီနေ့မနေ့မှာပဲရုရှားစစ်စခန်းတဲကိုထွက်ပြေးခဲ့တာပါ။ကာကြင်ဘက်စစ်စခန်းတွေကနေဆက်လက်တိုက်ခိုက်ဖို့စီစဉ်ထားခဲ့ပေမဲ့တဘုံတွေက drone တွေနဲ့အပြင်းထန်တိုက်ခိုက်လာတာကြောင့်ထွက်ခွာခဲ့ရတာဖြစ်တယ်လို့ရှင်းထားပါတယ်။အဒီဖြစ်ရတွေအတွင်းဘယ်အခါမှစဉ်းပေးဖို့ရောခလုံးဖို့ပါမစဉ်းစားခဲ့ပါဘူးလို့သူကဆိုပါတယ်။အဲ့ဒီလို့ဖို့လေဘသူဘယ်အဖက်ကမှအဆိုးမပြုတ်ခဲ့ပါဘူးလို့လည်းပြောပါတယ်။အကြမ်းဖက်သမားတွေကိုဆက်လက်တိုက်ဖို့တခုလက်တော့လမ်းအဖြစ်ရှိခဲ့တာပါလို့အာဆတ်ကဆိုပါတယ်။လက်တကျမှာရှိတဲ့ရုရှားရဲ့လေတဲ့စခန်းကိုသူကရောက်လာတဲ့အခါမှာတော့ဒုတက်တွေဟာတိုက်ပွဲအားလုံးကနေဆုတ်လာနေပြီးနောက်ဆုံးခန်းစစ်ကြောင်းနဲ့ကျသွားခဲ့တာသူရှင်းရှင်းသိလိုက်ရတယ်လို့အာဆတ်ကပြောပါတယ်။ခင်ဗျတိုက်ပွဲဝင်အေဘရမ်စတင်ကာအသက်38ဆင်းကိုအမေရိကန်စီကလက်ခံရရှိခဲ့ကြောင်းထိုင်းဝမ်ကာကွယ်ရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောလိုက်ပါတယ်။ဒါဟာနှစ်ပေါင်း30အတွင်းပထမဆုံးချိန်ရရှိတဲ့တင်ကားအသစ်တွေဖြစ်ပြီးထိုင်းဝမ်က2019ခုနှစ်မှာ M1A2 တင်ကား180မှာယူခဲ့တဲ့အနေနဲ့ပထမအထုပ်တနင်္လာနေ့ကရောက်ရှိလာတာပါ။တန်ဖိုးအဖြစ်အမေရိကန်ဒေါ်လာ1.1ဘီလီယံကျော်ရှိပြီးကျန်တင်ကားတွေကို2025နဲ့2026တို့မှာဆက်လက်ပို့ပေးမယ်လို့မျှော်လင့်ကြောင်းစစ်တပ်ရရှိသူက AFP တနင်္လာနေ့ကိုပြောပါတယ်။မြို့တော်ထိုင်ပြည်ရဲ့တောင်ဘက်မှာရှိတဲ့စင်ချုစစ်လက်ချေရေးစခန်းကိုပို့လိုက်တယ်လို့ကာကွယ်ဝန်ကြီးဌာနကဆိုပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့အချုပ်အခြာအာဏာပိုင်ဖြစ်သဘောထားပြီးခုလိုစစ်လက်ပစ္စည်းတွေပို့တာကိုဒေါသတကြီးဖြစ်နေရှိပါတယ်။ထိုင်ဝမ်ကိုလက်နက်တပ်စစ်နေတာနဲ့ထိုင်ဝမ်လွတ်လပ်ရေးတပ်တွေကိုထောက်ခံနေတာရပ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအမေရိကန်ကိုတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အင်းအားနိုင်ငံခြားအကူအညီနဲ့လွတ်လပ်ရေးရဖို့ထိုင်ဝမ်အာဏာပိုင်တွေကကြိုးစားနေတာကြာဆုံးရမယ်လို့လည်းပြောရေးစစ်ဝိရှိလူလင်ကျန်းကပြောကြပါတယ
်ဦးတင်မောင်တမရှင်အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတွေကိုကြီးချရအောင်ပါဒီနှစ်ထဲချင်းပါခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာစီးပွားရေးကိစ္စဟာမဲဆန္ဒရှင်တွေအတွက်ထက်တန်းဦးစားပေးတစ်ခုဖြစ်ပါတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတပြန်ဖြစ်လာတာနဲ့စီးပွားရေးပြန်ကောင်းအောင်လုပ်ဖို့ကိစ္စဟာသူတို့ရဲ့ထက်တန်းဦးစားပေးဖြစ်ဖို့အမေရိကန်မဲဆန္ဒရှင်အများစုကမျှော်လင့်ထားကြပါတယ်။ Scott Stamps ရဲ့သတင်းဆောင်မကိုတော့ကိုရင်းချန်တင်ပြထားပါတယ်ရှင်
။ဒေါ်နယ်ထရန့်ရဲ့မဲဆွယ်အဖွဲ့ဟာစီးပွားရေးကိစ္စကိုအာရုံစိုက်ပြီး နောက်ဆုံးအနိုင်ရမင်းကွန်းအထိပြောသွားပါတယ
် I will not rest
ကျွန်တော်တို့ကလေးတွေနဲ့ခမည်းတော်ကလေးတွေရတဲ့နဲ့ဘေးကင်းလုံခြုံပြီးချမ်းသာကြွားတဲ့အမေရိကန်နိုင်ငံမှာဖြစ်မချင်းကျွန်တော်မနာပါဘူး
စီးပွားရေးကိစ္စမှာ Trump ကိုရွေးတဲ့လူပိုများတယ်လို့ Ashley Kensinger ကပြောပြီးဒီသတင်းစကားကိုရှုံးသွားခဲ့တဲ့ Democrat တွေဘက်ကလည်းကြားတယ်လို့သူကပြောပါတယ
် With so many voters
လူများစုရစီးပွားရေးပေါ်မှာအာရုံစိုက်နေတဲ့အတွက်သူတို့မိသားစုငွေကြေးအခြေအနေကလွန်ခဲ့တဲ့၄နှစ်ကလောက်မကောင်းဘူးဆိုတာပြောတဲ့အရေးအတွက်ပို့ပြီးတိုးလာတာကို AP Focus အနေနဲ့တွေ့ခဲ့ပါတယ
် Outlook တော့ Democrat အမတ်ခေါင်းဆောင် Hacking Jeffrey ကအခုလိုပြောပါတယ
် They want us to focus on the issues that matter
အမေရိကန်ပြည်သူတွေကအရေးကြီးတဲ့ကိစ္စတွေကိုအာရုံစိုက်စေခြင်းပြီးအခွန်တန်းပြည်သူတွေအတွက်ပြဿနာတွေကိုအတူဖြေရှင်းပေးနေကြတာပါ။အဲလိုလဲစားအမေရိကန်တွေအတွက်ကုန်စည်နှုန်းတွေကျဆင်းရေးဆရာမှာပါ
။နယူးမက္ကဆီကိုပြည်နယ်ကမဲဆန္ဒရှင်ဂျူဒီအေဗန်ကကုန်စည်နှုန်းတွေကြီးလွန်းလို့ထရန့်ကိုရွေးတာလို့ပြောပါတယ်
Inflation has certainly.
ငွေကြေးဖောင်းပွားမှုကြောင့်ကျမတို့ထိခိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာကျမမီးဖို့ကြောင့်ဈေးဝယ်တဲ့ကုန်ကြမ်းစီနှစ်ဆတက်သွားတာလေ။လက်စစ်နဲ့တခြားအခကြေးတွေလည်းတော်တော်တက်ပါတယ်ရှင်
။ North Carolina ပြည်နယ်က Aaron Anderson ကလည်း Trump ရဲ့စီးပွားရေးအပေါ်လှုံ့ဆော်မှုတွေကိုလေးစားတယ်လို့ပြောပါတယ်
။ Trump
ကကျွန်တော်တို့အတွက်ပြင်ပေးမှာပါ။သူသမ္မတလုံတုံကစီးပွားရေးကတော်တော်ကောင်းပါတယ်။အခုလည်းပြန်ကောင်းအောင်လုပ်မှာပါ။
မဲဆန္ဒရှင် Charles Bhutto ကလည်းအစိုးရတဲ့အနေနဲ့မြန်မြန်လုပ်မယ်လို့မျှော်လင့်ထားပါတယ
်
သူတို့ကစီကံထိန်းသိမ်းရေးနည်းမှာပါသူတို့စိတ်ဝင်စားတဲ့နေရာတွေမှာပို့သုံးမယ်လူတွေကလည်းသူတို့စိတ်ဝင်စားတဲ့နေရာတွေမှာပို့သုံးမှာပါဒက်စီဈေးတွေကလည်းကျမှာပါလို့ပြောသွားတာပါ American ပြည်သူတွေအနေနဲ့အပြောင်းအလဲတွေကိုအမြန်မြင်ရမယ်လို့မထင်တဲ့အကြောင်းဝေကြီးဆိုင်ရာပေါမောက်ခ Michael Weber ကပြောပါတယ
် At the end of the day a president in the short run in
ဒါတော့နောက်ဆုံးရေမှာတော့အင်ပြူရမှာသမရဘသူပဲဖြစ်ဖြစ်စီဝိုင်းမူဝါဒပေါ်နားလည်မှုကနည်းနည်းလေးပဲရှိပါတယ်။ဒါပေမဲ့မိဖို့ကြောင့်သောစားတောက်ခွပစ္စည်းတွေရဲ့ဈေးနှုန်းကကျွန်တော်နေ့စဉ်ရေးဆိုင်နေရတာပါ
။ Trump ရဲ့စီဝိုင်းအစီအစဉ်တွေမှာတော့ရေနံတွေပိုတူးပြီးအခွန်တွေကိုလျှော့ပေးမှာပါ။တွင်းကုန်ကုန်တွေတိုးမြင့်လာလဲပါတာကြောင့်ဒါကတော့ American စားသုံးသူတွေအတွက်ကုန်စည်နှုန်းတွေပိုတက်စေမယ်လို့စီဝိုင်းပညာရှင်အများစုကယုံကြည်ထားပါတယ်ခင်ဗျာ။
Texas ပြည်နယ်ဟာအသက်18နှစ်အောက်အထောက်အထားလက်မှတ်တစုံတရာမရှိဘဲဒါမှမဟုတ်အုတ်ထင်းသူမပါဘဲမက္ကဆီကိုဘက်ကနေအမေရိကန်ဘက်ကိုဝင်ရောက်လာရာအဓိကနေရာတစ်ခုဖြစ်ပါတယ်။အခု2024ခုနှစ်မှာတော့ပြီးခဲ့တဲ့နှစ်ကနေစာရင်ကလေးတွေဝင်ရောက်မှုကညှော့လာပါတယ်။ Peter Hugo Castillo Texas ပြည်နယ် McAllen ကနေပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့အတွက်ရှောက်ခဲ့ရတဲ့ခီးချန်းကတော့ NDA အပြည့်နဲ့တုံလို့ခြောက်ချားပွဲပါကလင်းငယ်တွေအတွက်ဆိုရင်တော့ပိုးပြီးတော့တောင်ကျန်တဲ့ခက်ခဲမှာပါဒါပေမဲ့လည်း2024ခုနှစ်အတွင်းဒလိုဆူခင်းလန်းကိုမိဘတွေမပါဘဲရှောက်ခဲ့တဲ့အသက်မပြည့်သေးသူအရေးအတွက်တသိန်းတသောင်းကျော်ရှိခဲ့ပြီးတော့သူတို့ကခုအခါအမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကထိန်းသိမ်းဆောက်ရှောက်ထားပါတယ်
Los agentes aseguran que
အသက်မပြည့်သေးသူတွေအတွက်ကျန်းမာရေးစစ်ဆေးပေးပါတယ်ကုသပေးဖို့လိုရင်လည်းကုသပေးပါတယ်အဲဒီနောက်မှာတော့စစ်ဆေးရေးဌာနကိုပို့ဆောင်ပေးပါတယ
်ထင်းသိမ်းရှောက်ရှောက်ထားသူတဝက်ကျော်ဟာတောင်ပိုင်း Texas ပြည်နယ်ကိုဖြတ်ပြီးတော့ဝင်ရောက်လာသူတွေပါဒုတိယအများဆုံးက Arizona ဖြစ်ပြီးတတိယကတော့ California ပြည်နယ်ပါ
Tristemente aquí en el
Rio Grande Valley မှာအသက်မပြည့်သူတော်တော်များများလူကြီးတွေမပါဘဲနဲ့ဝင်လာတာကစိတ်မကောင်းစရာတွေ့ရပါတယ်
။မိဘတွေမပါဘဲအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းသူအရေးအတွက်ဒီနှစ်ထက်ရော့ချသွားပြီနဲ့စိုးရင်စရာကောင်းတဲ့အခြေအနေပါ။လန်ခီးတခြားကလေးတွေအတွက်အင်မတန်အန္တရာယ်များလွန်းတာပါ။
Yo sé que hay mucha
ခက်ခဲမျိုးစုံရှိမှာကိုနားလည်ပါတယ်။ဒါပေမဲ့ကလေးတွေကိုတော့မစွန့်ပစ်သင့်ပါဘူး။ကိုယ်ရင်သွေးကိုမစွန့်ပစ်ကြပါနဲ့
။ဒါပေမဲ့လည်းအမေရိကမှာရောက်နေကြတဲ့မိဘတွေကသူတို့နေရင်တိုက်ပြီးမှခြံခဲ့တဲ့ကလေးတွေကိုလှက်ခေါ်တာအပြင်တချို့ကလည်းမမြင်နိုင်တဲ့အကြောင်းတရားတွေကြောင့်အမေရိကလာရလမ်းမှာတကွဲတကြားစီဖြစ်ကုန်ကြတာတွေလည်းရှိပါတယ
်။ Ese puede imaginar
un ပြောင်းဝင်ရောက်သူမိသားစုလူရက်ခံရတယ်ဆိုကြပါစို့။လက်ထဲမှာပတ်စံတပြားမှမရှိတော့တဲ့အခါနေဆက်နားမှာပဲနေဖို့သူတို့ကဆုံးဖြတ်ကြပါတယ်။
အဲ့ဒီအချိန်ရောက်ပြီဆိုရင်တော့အန်ရီများတဲ့ကြားမှာပဲမိဘတွေကကလေးတွေကိုသူတို့ဘာသာနေဆက်ဖြတ်ကျော်ဝယ်ရောက်ခိုင်းပါတော့တယ်။အန်ရီကတော့စောင့်ကြုံနေတာပါ။အော်တိုဘလောက်ကွန်ပိုင်းအတွင်းလူကုန်ကူးသူတွေဆွန့်ပစ်ခဲ့တဲ့ကလေးတွေကို Rio Grande မြစ်ထဲကနေနေဆက်လုံခြုံရေးတွေကတင်ခဲ့ရပါတယ်။
နော်ဆီရီယက်စ်ကန်ကေမေခေါ်
အန်ဒီယိုလည်းရမခေါ်ပါနဲ့အမေရိကန်ပြည်ထောင်စုကိုဝင်နိုင်ဖို့အတွက် One App ကနေပြီးတော့တရားဝင်လျှောက်ကြပါ
ရွှေပြောင်းဝင်ရောက်သူအားလုံးအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်ရတာတော့မဟုတ်ပါဘူးဒါပေမဲ့လည်းအကြမ်းဖက်ရာဇဝတ်မှုတွေပေါ်ဆင်းရဲရင်နဲ့လာတဲ့နေရာရင်တိုက်ပြီးမှတဲ့ ပိုကောင်းမွန်တဲ့ဘဝကိုရှာဖွေဖို့ NA အသွေးအသွေးကိုရင်ဆိုင်ပြီးတော့အခုလိုခရီးချမ်းနှင်နေကြတာပါခင်ဗျာ
။စစ်ကောင်စီရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုမှတ်တမ်းတင်ဖို့လိုအပ်ပြီးကျူးလွန်ခံရသူတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုရအောင်စူးစမ်းချက်ရမယ်လို့လူခွင့်ရေးလှုပ်ရှားသူဆလိုင်းမန်ဂရဲလန်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးမြှင့်တဲ့2024လူခွင့်ရေးကာကွယ်သူစုကိုရရှိခဲ့တဲ့လူချင်းလူခွင့်ရေးလှုပ်ရှားသူဆလိုင်းမန်ဂရဲလန်ကိုကိုစီသူတွေ့ဆုံမိမြင်ထားပါတယ်ရှင်
။ဟုတ်ကဲ့Slimeman Krillian ကျွန်တော်တို့ခုလိုတွေ့ဆုံခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့
ရင်းဆုံးပထမဆုံးပြောချင်တာဒီလူခွင့်ရေးကာကွယ်သူစုအမေရိကန်နိုင်ငံခြားရေးဝန်ကြီးကပေးတဲ့စုကိုဒီနှစ်မှာ2024အတွက်ဒီတခြားနိုင်ငံတွေကလူခွင့်ရေးကာကွယ်သူတွေနဲ့အတူတူစုရခဲ့တယ်ဆိုတော့အဲ့ဒါကိုကျွန်တော်အခုဂုံယူဝမ်းပြောင်းကြောင်းအရင်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ
့အဲ့တော့အခုဒီ Slimeman Krillian ကချင်းပြည်နယ်ကနေလာတယ်ပေါ့နော်နောက်တစ်ခါချင်းလူခွင့်ရေးကာကွယ်သူတယောက်လည်းဖြစ်တယ်ဆိုတော့အခုအကြောင်းလေးအရင်ဆုံးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်ကတော့ခုနကပြောတဲ့ကျွန်တော်နာမည်က Slime Mountain ပေါ့နော်ကျွန်တော်ကတော့ချင်းပြည်နယ်တန်လန်မြို့နယ်အန်ဘူချေးရွာချေးရွာတတိယပေါ့နော်ဆိုတော့ကျွန်တော်ကတော့ကျွန်တော်မိဘနဲ့ကျွန်တော်ကိုယ်တိုင်ပေါ့နော်တန်လန်မြို့မှာပဲကျွန်တော်ကတော့အချီဆိုင်တွေပေါ့နော်ခု2021စကောင်စီအနာတင်မီရင်တော့ပိုင်းကျွန်တော်တန်လန်မြို့ကျွန်တော်ရဲ့မြို့ကပထမအဆုံးအတိုက်ခံပြီးတော့အတိုက်ခံပြီးတော့မြေလောင်တဲ့တဲမှာပထမအဆုံးမြို့ပေါ့လေဆိုတော့ကျွန်တော်မိသားစုရောကျွန်တော်ရဲ့အမျိုးတွေအားလုံးလေကျွန်တော်စစ်ပေးဆောင်ရတာပေါ့လေဆိုတော့ကျွန်တော်ကတော့မြန်မာနိုင်ငံမှာကျွန်တော်ကြောင်းတက်တယ်ကျွန်တော်ရန်ကုန်မှာကျွန်တော်တက်ကတူတက်တယ်ပြီးတော့ကျွန်တော်2020 COVID မစားခင်နာလေးမှာပေါ့လေကျွန်တော်ထန်းနိုင်ငံမီတို့တက်ကတူမှာလူခွင့်ကြီးဘာသာနဲ့ကျွန်တော်မဟာသိပ်ပံပွဲပေါ့လေမဟာဝိဇာပွဲပေါ့အဲ့ဒါရရှိထားပါတယ်လို့ဟုတ
်ဤသတင်းမီဒီယာကိစ္စတွေမှာလဲSlimeman Krillian ပြီးတော့လောက်ခဲ့တယ်ဆိုတော့လေအဲ့တော့သတင်းမီဒီယာအတွေ့အကြုံဘယ်လိုများရှိပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါမယ်
အရင်ကတော့ကျွန်တော်ကအဒီ living color မှာတော့ဖရီးလန့်ပုံစံမျိုးနဲ့ကြီးခဲ့တယ်ပေါ့နော်ဒါပေမဲ့တိတ်ပြီးတော့ကျွန်တော်ကလည်းပမာစာရေးတဲ့ပိုင်းလေးတိတ်ပြီးတော့မကျွမ်းကျင်တဲ့အနေထားမျိုးပေါ့နော်ဆိုတော့တိတ်ပြီးတော့မလုပ်ဖြစ်ခဲ့ဘူးဒါပေမဲ့ကျွန်တော်အဒီကစဝင်စားတာတော့ကျွန်တော်တိုင်းရင်းသားဘာသာစာပေနဲ့ဒီ3 media တော့ထွက်ရှိလာဖို့ပေါ့နော်ဆိုတော့အဲ့ဒါနဲ့ပြည့်ကျွန်တော်2010မတန်ခင်လေးမှာကျတို့တချင်းလင်းဖို့ဆိုပြီးတော့ကျွန်တော်နဲ့တင်ချင်းနဲ့စတင်ပြီးတော့ဒူထောင်ပြီးတော့ကျတို့ဆောင်ရွက်ခဲ့တယ်ဆောင်ရွက်ခဲ့ပြီးတော့ကျတို့အနေနဲ့ဗာလဲဟာဘာပုံတင်ခွင့်လည်းမရှိဘူးเนาะဒါပေမဲ့ကျတို့ကဖိုင်တော့ဖိုင်မစေဖို့ကွာဆိုတဲ့ပုံစံမျိုးနဲ့ကျတို့ကတလားမှာတချင်းဆာမင်ဟာ20နဲ့30ကျောက်ကျတို့စာပြုတ်ထုတ်ဖြစ်တယ်ပေါ့เนาะပြီးတော့2012မှာသမရအုပ်တင်စင်နေနဲ့ဒီစင်ဆာတွေဖျက်သိမ်းတယ်ပြီးတော့3 media ဥပဒေတွေထွက်လာတဲ့ခါမှာကျတို့ဒိုင်းသား media နဲ့ကွာကျတို့တင်မယ်ဆိုပြီးတော့ကျတို့ပါလေ registration တင်တယ်ကျတို့ပြီးတော့ approve လုပ်တယ်ပေါ့နော်ကျတို့ပါလေကျတို့ကိုပါလေapprove လေး registration လေးပေးတယ်ပြီးတော့အဲ့ဒီမှာကျတို့ချင်းမီတဲ့ network ဆိုတာပြီးတော့ဆိုတာလေးကျတို့တူထောင်လာခဲ့တယ်ပေါ့နော
်လူခွင့်ရေးကိစ္စတွေကိုဘယ်လောက်ကစလို့ဖြစ်တယ်လဲနောက်ဒီလူခွင့်ရေးအကြောင်းအရာတွေကိုစောက်ချလို့ဖြစ်တော့ဘာကြောင့်စောက်ချလို့ဖြစ်သွားတယ်လဲအဲ့ဒါပြောပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီချင်းလင်း post လောက်ရင်းနဲ့လေကျွန်တော်အခုချင်းလူခွင့်ရေးဖွင့်မှာ2010ရနဲ့စပြီးတော့အလုပ်ဝင်ခဲ့တယ်ပေါ့နော်2013ထိအဲ့ဒီမှာ2013ကလည်းပြန်ပြီးတော့3 media ဖက်ကိုပြန်ပြီးတော့တွားတယ်ပေါ့နော်ပြန်ပြီးတော့တွားပြီးတော့ဗာလဲပြန်ပြီးတော့တွားပြီးတော့ဗီဒီယိုမီဒီယာလှုပ်လိုက်ဗာလဲလူခွင့်ကြီးပိုင်းမှာလှုပ်လိုက်ပေါ့နော်ဒီဟာတော့ကျွန်တော်ကအပြန်လှန်ဆက်ဆက်တယ်လို့ကျွန်တော်ယူဆတာကိုဆိုတော့ပြီးတော့ခုမီဒိုမှာကြောင်းတက်ပြီးတော့လူခွင့်ပညာစီပူလာတဲ့ခါမှာကျတို့ရဲ့မြန်မာနိုင်ငံကျတို့ရဲ့တိုင်းသားအဓိကတိုင်းသားလူနည်းစုပေါ်အခွင့်အရေးပေါ်မှာအများကြီးကျွန်တော်ရည်တင်ကြတဲ့အတွေ့အကြုံတင်ကြတဲ့ပညာတွေရနဲ့ပို့ပြီးတော့လောက်ဆောင်နိုင်မဲ့အရာတွေပြီးတော့ပို့ပြီးတော့တိတိမီလောက်ဆောင်နိုင်မဲ့အရာတွေကျွန်တော်ကရှိတယ်လို့ကျွန်တော်ကမင်းနေပေါ့နော်ပြီးတော့တစ်ဖက်တစ်လမ်းရနဲ့ကျွန်တော်လောက်ဆောင်တဲ့အခု master ကျွန်တော်ရဲ့ thesis မှာလည်းတိုင်းသားမီဒီယာတွေရဲ့အခွင့်အရေးနဲ့ပြီးတော့ freedom of expression ကိုကျွန်တော်ကဗာလဲအသာထားပြီးတော့ကျွန်တော် study လုပ်ခဲ့တယ်ပေါ့နော်ဆိုတော့အနာတင်းလာပြီးတဲ့ကျွန်တော်ကြောင်းပြီးတာနဲ့အနာတင်းတာနဲ့စားပြီးတော့တထတိချင်းနဲ့ကြားတဲ့ခါမှာဟုတ်ပြီဒါဆိုရင်တော့ကျွန်တော်ကမီဒီယာလောက တခုတည်းတက်တဲ့မဟုတ်ပင်နဲ့ဒီလိုဗာလေလူခွင်းကြီးဒီမှာဖြစ်ပျက်တဲ့လူခွင်းဖိုင်တင်ပြအကူကျွန်တော်အကောင်းဆုံးကျွန်တော်ဖော်ထုတ်မယ်ပြန်ပြီးတော့ဗာလေလောက်ဆောင်မယ်ဆိုပြီးတော့ဗာလူခွင်းကြီးပိုင်းမှာကျွန်တော်ပြောင်းသွားတာပေါ့နော်ဆိုတော့အဲ့ဒီကျွန်တော်လူခွင်းကြီးပိုင်းမှာလုပ်တဲ့ဟာလေအခုကျွန်တော်တကယ်ကြည့်မယ်ဆိုရင်တော့ documentation လောက်လာပဲသတင်းမီဒီယာလို့တက်ပြမှုတွေဟဲ့ပြီးရင်တော့ဗာလေအမျိုးမျိုးလူခွင့်ချုပ်ဖို့မှုတွေပေါ့လေအဲ့ဒါကမှတ်တမ်းတင်ရတာပေါ့လေဆိုတော့ကျွန်တော်ရဲ့သတင်းမီဒီယာနဲ့ဗာလေဒီ journalist တွေရောရဲ့အလောက်ကိုဗာလေလူခွင့်ရရှုတော့ကလည်းလောက်တယ်ဆိုတော့ဗာလေအပြုံလေးအဒီတစ်ခုပါပဲလို့ဟုတ်
အဲ့တော့ဒီလူခွင့်ရကိစ္စတွေလူခွင့်ရချုပ်ဖို့ကိစ္စတွေကိုအဲ့လိုမှတ်တမ်းတင်တဲ့လူခွင့်သမားတယောက်အနေနဲ့ပေါ့နော်အကြီးမားဆုံးအခက်ခဲကဘာဖြစ်မလဲဗျ။
အခက်ခဲတော့အများကြီးပေါ့နော်။အခက်ခဲတော့အများကြီးလူခွင့်ကြီးမှတ်တမ်းတင်တယ်ဆိုတာကတကယ့်ကိုဗတ်တက်တေဆရာဖွေးကြီးပေါ့နော်။ဆိုတော့အဲ့ဒါကဆိုတော့ကျွန်တော်ရဲ့ပထမအဆုံးအခက်ခဲလို့ကျွန်တော်ပြောမယ်ဆိုရင်တော့ပထမအဆုံးကဘာလဲဆိုရင်တော့လုံချုံကြီးပေါ့နော်။လုံချုံကြီးကတော်တော်လေးဗာလဲဘေးတွားတွားအခင်းဖြစ်တဲ့နေရာဘီနော်အဲ့ဒီမှာကျွန်တော်ရဲ့တက်တေဆရာဖွေးတဲ့နေရာမှာလုံချုံကြီးတွေကအများကြီးကျွန်တော်ကိစ္စကလူခွင့်ရစုဆောင်သူတွေလူခွင့်ရလောက်တဲ့သူတွေပထမဆုံးစင်ခုံမှုပေါ့နော်နောက်တစ်ခုကနင်းနေကျတို့ချင်းချုံမှုပေါ့နော်ကျတို့လှောက်ရှားပြီးကျတို့ကိုတီးပြီးဆိုရင်တော့ကျတို့လူခွင့်ရလှောက်ရှားသူတွေကဘေးသူမှုဆိုတာတက်ကဲဘလို့ရမလဲပြန်မှထားပြီးတော့တိုက်ခိုက်မှုတွေပြီးတော့ကိစ္စချင်းမအလားလာပဲကိုယ့်ရဲ့ဒီလိုလူတယောက်ရဲ့ချူဖုံမှုတွေကိုလူတယောက်ရဲ့ပြင်းမှုတွေကိုကျွန်တော်ပေါ်ထုတ်တဲ့ခါမှာဒီလိုလုံချုံရေးဆိုရင်မှုတွေအများကြီးကျွန်တော်ရှိတယ်ပေါ့နော်အဲ့ဒါတော့ external ပြီးတော့ internal မှာလည်းတခက်တာကပါလဲဆိုတော့ကျွန်တော်တို့ကနေ့စဉ်နေ့နေ့မြတ်အဲ့ဒီဒုက္ခရောက်တဲ့လူခွင့်ချူဖုံခံရသူတွေအနေနဲ့အမြဲတမ်းစကားပြောပြီးတော့ကျွန်တော်ကကျင်းလေလာတဲ့ခါမှာတခါလေကုပါကူလေသူများကျွန်တော်ကြားနေရတဲ့အရာကစိတ်မချမ်းသာတဲ့အရာတွေပေါ့နော်ကြားနေရတဲ့ရီးနေရတဲ့ဟာတွေကအဲ့ဒီမျိုးနဲ့ပဲကျွန်တော်ရှင်းတန်တဲ့ခါမှာတခါလေကျွန်တော်ရဲ့ပုံတွေတပ်ပုံတွေကြည်ရတာပြီးတော့ကျွန်တော်အဲ့ဒီရဲ့သူတို့ရဲ့အကြောင်းအရာတွေကိုပြန်ပြီးတော့နားယောင်မိရတဲ့ခါမှာ trauma ဖြစ်တယ်လို့မျိုးကျွန်တော်အမြဲတမ်း stress လေးဖြစ်တယ်နောက်တစ်ခုကတော့ကဲဆုံးတော့ပါလဲဆိုတော့ evidence ကတင်ဆိုတာနိုင်ငံတကာကဒီဟာဖြစ်တယ်ဆိုတာသိဖို့အတွက်ကျွန်တော်မှာပညာအပိုင်းရောပြီးတော့ technical ပိုင်းလုံးလုံးမှုကတော်တော်လေးနည်းတယ်ဥပမာဘုံတစ်ခုကိုကျေးတယ်ဘုံတစ်ခုကိုနေရာတစ်ခုမှာကျေးတယ်ဒီဘုံကိုဘေဘုံကိုတုံးပြောလဲတက်တည်ပြဖို့လိုတယ်အဲ့ဒီတက်တည်ပြပြီးတော့တင်ပြနိုင်မှာပဲအမေရိကန်ကလည်းဒီရုရှားဆိုရင်တော့ရုရှားရဲ့ company ကပြထောက်လေဆိုတာကိုဗာလေအကြီးယူလို့ရမှာကိုဒီ ठी ကိုကျွန်တော်ကဗာလေနိုင်ငံတကာကိုဒီကလောက်တယ်ဆိုတော့အတတီခံလို့မဟုတ်အောင်လောက်ဆောင်ဖို့ကလေအဲ့ဒါမျိုးကိုလေကျွန်တော်အများကြီးဖြစ်စင်တွေမှာမလောက်နိုင်ခဲ့တဲ့ဟာတွေတကယ့်ကိုနိုင်ငံတကာတွေကတီအောင်နိုင်ငံတကာတွေယုံအောင်ကျွန်တော်မဆူဆောင်းနိုင်ခဲ့တဲ့
အမြင်တွေအများကြီ
းပညာပိုင်းမလုံလောက်တာဗာလေကျွန်တော်အများကြီးခက်ခဲကြုံနေရတာပေါ့နော်ဆိုတော့အခက်ခဲတော့အများကြီးပဲဒါပေမဲ့အဲ့ဒါတွေကိုအထက်နိုင်ဆုံးကိုရဲ့ကိုနီကိုဟိုင်းနေပေါ်တော့အဲ့ဒါကိုကျွန်တော်တို့ကိုပင်လောက်ရတယ်ကျွန်တော်ကြုံထားနိုင်အောင်တော့အကောင်းဆုံးတော့ကြိုးစားနေရတော့ပေါ့ဟုတ
်ဒီမြန်မာလူခွင့်ရချုပ်ဖောက်မှုတွေကိုမှတ်တမ်းတင်ရသူတယောက်အနေနဲ့အခုပြိပခဖြစ်နေတဲ့မြန်မာပြိပခဖြစ်နေတာနေရာတော်တော်များများမှဖြစ်နေတာဆိုတော့အဲ့ဒါတွေမှတ်တမ်းတင်တဲ့အခါမှာစစ်ကောင်စီနဲ့တစ်ဖက်ပေါ့နော်တစ်ဖက်ပြိပခဖြစ်နေတဲ့ဘက်ကဘယ်သူပဲဝါလို့တော့ကျွန်တော်တို့တိကျပြောလို့မရဘူးပေါ့နော
်
အဲ့လိုမျိုးစစ်ကောင်စီမဟုတ်တဲ့အခြားဖွဲ့စည်းတွေကကျူးလွန်တဲ့လူခွင့်ချုပ်ဖောက်မှုတွေကိုရှိသလားဟိုအနည်းငယ်များရှိရင်လည်းအဲ့လိုမျိုးတွေ့ရှိတာမျိုးရှိသလားခင်ဗျာ
ကျွန်တော်ကချင်းလူခွင့်ရဖွဲ့ဖြစ်တဲ့ခါမှာလူခွင့်နဲ့ပတ်သက်တော့ zero tolerance ပဲဘသူကပဲချုပ်ဖောက်ချုပ်ဘသူကပဲချုပ်ဖောက်ချုပ်ဖောက်ကျွန်တော်ကတော့ဗာလန်တိုင်းတင်ပါပဲပြီးတော့ပြောမှာပဲပြီးတော့တင်ပြမှာပဲပေါ့နော်ဘလို့တိပရိပိခာအတွင်းမှာဖြစ်ဖြစ်စေအယတကိုပြပထားတော့တိုက်ခိုက်တာမျိုးအရက်တော်တွေကိုပါလေသူတို့ရဲ့အဲ့ညစ်နာအောင်လုပ်တာမျိုးကကျွန်တော်နေနဲ့လုံးဝ zero tolerance ပေါ့နော်မရဘူးဆိုတော့ခုကျွန်တော်နေနဲ့ချင်းပီနေတော့ချင်းပီနေ content မှာကျွန်တော်ကြည့်မိဆိုရင်တော့အဲ့ဒီကျွန်တော်ရဲ့ဒေါ်လာကြီးတက်ဖွဲ့တွေကလေ looking to promotion ဆိုတော့ရှိတယ်ကျွန်တော်တွေ့ရတယ်ဒါပေမဲ့အဲ့ဒီကတကယ့်ကိုသူတို့ရွေချက်စင်းချူဖို့လာလားမတော်တဆနဲ့သူတို့မှားမိလို့လောက်တာလားဆိုတာကိုကျွန်တော်ပြန်ပြီးတော့ဆုံဆိုင်ပြန်ပြီးတော့စစ်ဆေးရတာပေါ့နော်ပြီးတော့ဘလူတာဝန်ခံယူတာဝန်ဆောင်ရွက်မှုစီးလေဆိုတော့ကျွန်တော်ပြန်ပြီးတော့ကျွန်တော်ပြန်ပြီးတော့ကြည့်ရတယ်ဆိုတော့မျိုးပြီးတော့ကျွန်တော်တင်ပြတယ် ဘင်းတော်လိုင်းဖက်ကတော့ချူဖို့တာကိုထွန်လိုင်းကြီးတစ်ဖက်ကလည်းဒီလိုချူဖို့တာမျိုးချူဖို့တာကဒီနေ့ဒီချင်းတည်းကျွန်တော်အနေနဲ့ concrete evidence ပေါ့နော်သူတို့က policy ရဘင်းတော်သူတို့ကအယူချက်ရှိရှိနဲ့ဘင်းတော်ဗာလဲwidely spread ကြည်ကြည်ပြင်းပြင်းလေးနဲ့ဒီလော့ဆောင်မှုမျိုးလော့ဆောင်မှုမျိုးကိုကျွန်တော်မတွေ့ရဘူးဒါပေမဲ့ဗာလဲတတတချို့တွေဟော်တွေကမာကေတာဟောကမျိုးတော့ကျွန်တော်တွေ့ရတယ်ဒါပေမဲ့ဒီဟာတွေကတောင်ယူထားယူတောင်ခံမှုပုံမှာကျွန်တော်ကပြန်ပြီးတော့ကြည့်ရတဲ့အခါမှာဒီနေ့ဒီချင်းတီးတော့ကျွန်တော်ရဲ့ချင်းအဓိကချင်းရဲ့လက်နက်ကန်တပ်ဖွဲ့တွေမှာတော့ဒီလိုကျွန်တော်ရဲ့ဆူဆူရရပေါ့နော်ကျွန်တော်မတွေ့ရဘူးပြီးတော့အမားတွေလှုပ်ဆောင်ပြတာဆိုရင်လည်းတို့ရဲ့အတွင်းမှာကျွန်တော်တာဝန်ယူတာဝန်ခံမှုနေနဲ့ကျွန်တော်ဖြစ်ပါလေအများကြီးဖြစ်ရှင်းတဲ့ရန်ဒီရတွေကကောင်းကောင်းရှိတယ်ပေါ့နော်ဒါပေမဲ့စီကောင်စီမှာတော့မရှိဘူးမရှိဘူးလေဘသူကရည်ရွယ်မလဲဘသူကဟာမလဲဆိုတာတို့မှာတော့မရှိဘူးတို့ကစက်တိုက်အတိုင်းတို့ရဲ့အစားကြရနဲ့ကြီးလုံခဲတဲ့ပါလေမြန်မာနိုင်ငံစတီထောင်ခဲ့တဲ့လူခွင့်ချုပ်မှုအတိုင်းဒီနေ့ဒီချင်းတို့တော့ policy ရရောပြီးတော့တို့ကစနစ်တကျအရာပြီးတော့တို့ကကြည်ကြည်ပြင်းပြင်းနဲ့လေးနဲ့တို့လှုပ်ဆောင်တာတို့တွေ့ရတာပေါ့လေဟော
ဒါဆိုအခုဒီဒီရနဲ့ရှေ့လျှောက်ပေါ့နော်ကိုကအခုလိုမျိုးလူခွင့်ရေးကိစ္စတွေကိုပို့ပြီးတော့လောက်ပါဖို့အတွက်ခံယူချက်တွေလည်းရှိထားပြီးဆိုတော့ဘာတွေပို့ပြီးတော့တိုးချဲ့ပြီးတော့ကိုလုံနိုင်တဲ့စွမ်းအားတဲကပေါ့နော
်
ဘာတွေများဆက်လုပ်သွားဖို့စီစဉ်ထားလဲခင်ဗျဟု
တ်ကဲ့ကျွန်တော်ကမှတ်တမ်းတင်နေဆိုတဲ့ဟာကတော့ပထမခြေလှမ်းတစ်ခုပေါ့နော်ဒါပေမဲ့အဒီမှတ်တမ်းတင်ခြင်းကကျွန်တော်ရချင်းတာကတရားမျှတမှုနဲ့တာဝန်ယူတာဝန်ခံမှုနဲ့ပြီးတော့အနာဂတ်မှာပါလေငင်းချက်မှုငင်းချက်မှုပေါ့လေကျွန်တော်နေနဲ့တက်တန်တဲ့နီးလိုင်းကလည်းခုမြန်မာနိုင်ငံမှာအသွင်ကူးပြုံးကြီးကာလာလည်းမရောက်လာတဲ့အခါမှာကျွန်တော်တရားမျှတမှုရှာဖွေနိုင်တဲ့အရာကနိုင်ငံတကာဥပဒေလမ်းကြောင့်ပဲရှိတယ်အဲ့ဒီမှာကျွန်တော် internet universal jurisdiction ခေါ်တဲ့အဲ့ဒီနိုင်ငံတနိုင်ငံတွေမှာစစ်ကောင်စီကိုတရားစွဲဆိုပြီးတော့ဗာလဲသူတို့ရဲ့အပစ်ကိုကျွန်တော်ကဗာလဲအရေးယူဆောင်ရတာလောဆောင်မယ်ဖို့ဘင်းတော့တကွာတော့UN mechanism အောက်မှာလာတဲ့ခု ICJ တို့ပေါ့လေဘင်းတော့ ICC တို့မှာလောဆောင်ဖို့ကဗာလဲကျွန်တော်တို့မှာပို့ပြီးတော့လောဆောင်ဖို့ကဘဘလူလူအပ်လာတယ်ပေါ့နော်ပြီးတော့ကျွန်တော်မှာမြန်မာနိုင်ငံမှာ WIL WM ဆိုတာကျွန်တော်ရှိတယ်ရိုဟင်ဂျာကြီးနဲ့လောက်တော်လေရိုဟင်ဂျာအကိစ္စနဲ့အရင်ကဆောင်ရတာဖြစ်တော်လေပြီအခုမှသူတို့ရဲ့တင်မူဝမ်တင်ထူနက်တင်ထူလေးစာတည်ထောင်လာပြီးတော့ရိုဟင်ဂျာကြီးမဟုတ်တဲ့ချာအချုပ်ဖို့မှုတွေလို့လေနိုင်ငံတကာမှာဒီအဆွေဆုံနိုင်အောင်သူတို့လောက်ဆောင်နေတယ်ပေါ့နော်စေးချောင်နေနဲ့လေ WIL WM ကိုအမေးတိုင်းကျွန်တော်တက်တီတွေကိုကျွန်တော်တက်နိုင်တယ်လို့ပေးတယ်ဒီပီချင်းကပဲသူတို့တရားနဲ့တဆင်အခု ICC မှာဆင်းလို့မိအောင်လာကိုတရားဆွေးဆိုဖို့လေ ICC ရဲ့ ICC မှာအကြီးကြီးစီနီကြီးကတင်ပြတာပေါ့လေဒီမှာကျွန်တော်စီးချာရဲ့မှတ်တမ်းတွေလေတစ်ဖက်တစ်နက်ပါမေးလို့လေကျွန်တော်ကယုံကြည်ထားတာပေါ့နော်ဆိုတော့အဲ့လိုမျိုးကျွန်တော်တို့ရဲ့လောက်နိုင်တဲ့အပိုင်းကိုကျွန်တော်ကတော့လောက်ဆောင်ဖို့လိုတယ်။အော်မီမော်မင်ကတော့ကျွန်တော်ကဗလိကရုံးဆိုင်ဖို့ကိုရဲ့လောက်နိုင်တဲ့ဘောင်ထဲကနေလောက်ဖို့ပဲအဲ့ဒီတမိုင်းကဂျာမနီမှာပဲကျွန်တော်ငင်းပေပြီးပြစေဂျာမနီကကျွန်တော်တရားဆွေးဆိုတဲ့အမှုကတော့ကဘာတီတရွေ့ရှိနေမှာပဲနောက်90ပါလေကျွန်တော်တရားမျှတမှုပြန်ပြီးတော့ရှာလို့ရတယ်ပြန်ပြီးတော့ကျွန်တော်ပြန်ပြီးတော့ဆောင်ရွက်လို့ရတယ်ကျွန်တော်ဒီမှာနောက်ကြရဲဆိုတာတရားမျှတမှုဆိုတာနောက်ကြရဲဆိုတာမရှိဘူးပေါ့နော်ဆိုတော့ဒီအတွက်ကျွန်တော်နေနဲ့နောက်နောက်မှာမြန်မာနိုင်ငံမှာအတူကူးပြိုးကြီးကာလဖြစ်လာတဲ့ခါမှာအဲ့ဒီအတွက်ကျွန်တော် remedy ဖြစ်နိုင်ဖို့အတွက်ကျွန်တော်လူခွင့်ရေကိုစွန့်စွန့်တမိုင်မြင့်တင်ဖို့ကာကွယ်ဖို့ပြီးတော့မှတ်တမ်းတင်ဖို့လိုအပ်တယ်လို့အဲ့ဒီမလာခင်မှာကိုကျွန်တော်နိုင်ငံတကာဥပဒေလမ်းကြောင်းအရလောက်ဆောင်နိုင်တဲ့မိုင်တင်ပြပါစွန့်စွန့်တမိုင်ပို့ပြီးတော့ကျွန်တော်မှာဂျူစာအထုတ်ဖို့လိုတယ်ဆိုတဲ့ဟာလေးပေါ့နော်အဲ့ဒါလေးကကျွန်တော်ယုံကြည်ပြီပေါ့ဟုတ်ဆရာ
ခုလိုကျွန်တော်အချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ခ
င်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုဟုတ
်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါ
ဖျူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနိုင်စင်အမေရိကန်ပြည်အစုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖျူရီမနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖျူရီညချင်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောင်းသတင်းလွှာအစီအစဉ်တွေကိုမချခင်မှာတင်ပြပါမယ်အခုတော့ဆက်သွယ်မေးမြန်းခန်းကိုကြည့်ကြရအောင်ပါရှင်လူမျိုးစုတွေအနေနဲ့စစ်ကအိမ်ရှိရောက်နေတဲ့အနေအထားမှာစီးရေးရပ်တန့်သွားဖို့မလွယ်သလိုအချုပ်အခြာပြဿနာကိုအင်းကြီးချင်းတွေကနားလည်နိုင်မှာမဟုတ်ဘူးလို့မြန်မာသူတေတီကိုထက်မင်းလွင်ကထောက်ပြလိုက်ပါတယ်ထိုင်းမှာကျင်းပမယ့်မြန်မာအရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးကိုငိမ့်ချန်အေးမေးမြန်းထားပါတယ်ရှင
်ထိုင်းကဒီလိုမျိုးအလားတူမြန်မာအရေးကမဖလာလုပ်ပြီးဆွေးနွေးတာတွေအရင်လည်းလုပ်ဖို့ပါတယ်ဗျာဒီအဲ့တုန်းကဆိုရင်တချို့ကအပြုသဘောလို့ဆိုကြပေမဲ့ဒီအာဆီယံအတိုင်းဝိုင်းကိုတိုင်ပေါ့နော်ချို့နိုင်ငံတွေပေါ့နော်ဒီတိတ်သဘောမတူကြတာရှိပါတယ်အခုကတော့အာဆီယံနိုင်ငံတွေကတက်မယ်အာဆီယံသီးသန့်ပေါ့နော်စစ်ကောင်စီကိုလည်းဖိတ်မဲ့အနေထားရှိတယ်ကျွန်တော်နားလည်ရသလိုတော့တိုင်းအင်အားစုတွေတော့မပါသေးဘူးလို့ပြောကြတာပေါ့နော်ဆိုတော့အခုတစ်ချိန်ကအရင်ကအခြေအနေတွေနဲ့ဘလို့မတူကွဲပြားလဲဘာတွေထူးခြားမှုရှိတယ်လို့သုံးသပ်မိလဲဗျာ
မြန်မာပြည်သူလူထုလိုလားချက်တွေနော်ဒီဆန္ဒတွေရရှိဖို့ဆိုတဲ့ကိစ္စမှာအာဆီယံအနေနဲ့များများဆဆကူညီနိုင်မယ်လို့ကျွန်တော်မထင်ပါဘူးမထင်ရတဲ့အကြောင်းရင်းရှိပါတယ်အဲ့တော့ပထမဆုံးကတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုအာဆီယံနိုင်ငံတွေရဲ့ရှုမြင်သုံးသပ်ပုံကအလွန်ကိုပဲပဂတိနဲ့ကွာဟနေလို့ဖြစ်ပါတယ်လက်ရှိရှိနေတဲ့ပြဿနာတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလမ်းကြောင်းမဟုတ်ရောက်တော့မဲ့ရောက်နေတဲ့အခြေအနေမှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်တဲ့အတွက်ကြောင့်မို့လို့ရှိနေတဲ့ process ကြီးတစ်ခုလုံးပေါ့နော်ဖြစ်စဉ်ကြီးတစ်ခုလုံးကဖျော်ဖျက်ပြိုကွဲသွားပြီးတဲ့အခါကျတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်ပြီးတော့စဉ်းစားမှုတွေကပြန်လဲပြင်ဆင်ပြီးတော့စဉ်းစားမဲ့အခြေအနေကိုရောက်လာလို့ဖြစ်ပါတယ်။အဲ့တော့အခုကျွန်တော်တို့အာဆီယံကပြည်မယ်မြန်မာပြည်ဆွေးနွေးမယ်လို့ဆိုတဲ့အခါမှာသူ့အနေနဲ့ဘယ်နည်းနဲ့မှဟလာရခိုင်ပြည်ရဲ့အခြေအနေရခိုင်ပြည်နယ်ရဲ့အခြေအနေရှမ်းပြည်နယ်ရဲ့အခြေအနေကချင်ပြည်ရဲ့အခြေအနေအဲ့ဒီအသေးစိတ်အခြေအနေတွေကိုလိုက်ပြီးတော့ဆွေးနွေးနိုင်မှာမဟုတ်ပါဘူး။မြန်မာနိုင်ငံရေးရောအာဆီယံရေးရောအကဲခတ်နေတဲ့အကဲခတ်တွေသုံးသပ်တယ်လို့ပဲနော်ဒီအများဆုံးအာဆီယံအနေနဲ့လုံနိုင်လုတ်ပေးနိုင်တာကတော့ဒါလက်ရှိရှိနေတဲ့စစ်ကောင်စီရဲ့တရားဝင်မှုကိုအားပေးတဲ့လမ်းကြောင်းကိုပဲဒါမရွယ်ပဲနဲ့အာဆီယံနိုင်ငံအနေနဲ့မရွယ်ပဲနဲ့ရောက်သွားနိုင်တယ်လို့ကျွန်တော်ဒီလိုပဲကနဦးသုံးသပ်ပြစေခင်ဗျာ
။ Okay မြတ်အခုဒီလိုမျိုးဒီတွန်လိုင်းအင်အားစုတွေပေါ့နော်တိုက်ခိုက်အင်အားစုတွေဘက်မှလည်းပြောကြတယ်ပေါ့နော်မြမရေးဆွေးနွေးမှုတွေကမြမဥဆောင်တဲ့ပေါ့နော်အားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ရမယ်ဆိုတဲ့ဟာမျိုးတောင်းဆိုတာရှိပါတယ်ဗျ။အခုလိုမျိုးအာဆီယံကစပြိုးလာတဲ့ဟာမျိုးမှာတော့ဒီမြမအရေးကိုမြမဥဆောင်တဲ့ဆွေးနွေးပွဲမျိုးအလုံးပါဝင်နိုင်တဲ့ဆွေးနွေးပွဲမျိုးအခင်းကျင်းဖြစ်လာနိုင်ပါလားခင်ဗျ။
မြမနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အလုံးပါဝင်တဲ့နော်မြမကိုပိုင်နော်ဒီဖြစ်စဉ်ဆိုတာဟာလက်ရှိပဂတိအခြေအနေနဲ့တိုက်ညီတယ်ပေါ့နော်။ဒါမြင့်တပြိုင်နက်ထဲမှာပဲလေဒီကိစ္စကအလုံးကိုပဲရေရှည်လုပ်ရမယ်ရေရှည်စဉ်းစားရမယ်ကိစ္စဖြစ်ပါတယ်နော်။အဲ့တော့မြမပြည်ရဲ့အခြေအနေကကျွန်တော်လွတ်လပ်ရတဲ့အခြေအနေမှာကိုပဲအရင်ကတည်းကဖြည့်ရှင်းဖို့တင့်တဲ့ပြဿနာတွေကိုမဖြည့်ရှင်းနိုင်ကြတာတွေအများကြီးရှိရပါတော့လွတ်လပ်ရတဲ့အခြေအနေမှာလက်ဝဲညီညွတ်ရေးအားကောင်းတဲ့အတွက်ကြောင့်မို့လို့ရခိုင်ကပထုံမင်းတက်ပြီးတော့ရခိုင်ပြည်ကိုသိမ်းပြီးတော့မြန်မာပြည်ထဲကိုသွတ်သွင်းထားတဲ့ပြဿနာကိုပြန်ပြီးတော့မဖော်ခဲ့ဘူးမပြောကြဘူးလွတ်လပ်ရတာမွန်ကလည်းပဲဟလာဥအောင်စီကမွန်ပြည်ကိုသိမ်းပြီးတဲ့အခါကျတော့ဖြစ်နေတဲ့အခြေအနေကိုဒါမပြောကြဘူးပေါ့နော်အဲ့ဒီအချိန်မှာတိုင်းပြည်လွတ်လပ်ရရတဲ့အခြေအနေကိုပဲအားလုံးကပျော်ရွှင်ပြီးတော့เนาะစိတ်တက်တက်ကြွနေတဲ့အခါကျတော့အဲ့ဒီပြဿနာတွေအားလုံးရှိနေတဲ့အခါကျတော့အဲ့ဒီပြဿနာတွေကိုပြည်လည်ဖို့တနည်းအားဖြင့်ဆိုရင်မြန်မာနိုင်ငံကအခုကျွန်တော်ပြောနေကြတယ်ဖက်ဒရယ်နိုင်ငံအဖြစ်နဲ့ဆက်သွားမှာလားမသွားဘူးလားဆိုတဲ့ကိစ္စတွေကတကယ်ကိုပဲနိုင်ငံရေးအရာပေါ့เนาะအကျိုးသက်ရောက်မှုတွေကြီးကျယ်မှရှိနိုင်တဲ့အခြေအနေဖြစ်တဲ့အခါကျတော့ခုနေခါမယ်နော်အေးအေးအနေနဲ့ဆိုလို့ရှိရင်လည်းရခိုင်ပြည်ဟာတိကျလွတ်လပ်တဲ့တိုင်းပြည်အနေနဲ့ရခိုင်ပြည်အနေနဲ့တည်တည်တနာနေလို့ရလောက်တဲ့အခြေအနေရှိတာတဲ့အခြေအနေမျိုးမှာနော်ဒီနောက်မှာဘယ်လိုဖက်ဒရယ်ပြည်ထောင်စုကိုတကယ်လို့ဖက်ဒရယ်ကိုပြောကြသေးတယ်ဆိုရင်ပေါ့နော်ဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ရမလဲဆိုတဲ့ကိစ္စကမြန်မာပြည်မှာရှိနေတဲ့လူတွေအချင်းချင်းအကြေလေဆွေးနွေးမှသာရမယ့်ကိစ္စမျိုးဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့အနေနဲ့ပေါ့နော်မြန်မာလက်မြန်မာ own inclusive process တွေဟာဒါအရေးကြီးရလို့ရှုမြင်ပါတယ်ခင
်ဗျရှေ့အနာဂတ်မှာတကယ်ပြဿနာဖြေရှင်းခြင်းနဲ့ဆိုရင်လေကိုပိုင်ပြဿနာကိုပိုင်အနေထားနဲ့ဖြေရှင်းမှရမယ်ဆိုတဲ့အနေထားဖြစ်တော့ဒါကလက်တွေ့မှာဘယ်လိုမျိုးမျက်နှာချင်းဆိုင်မှုပေါ့နော်ဒါကမရှိဘဲနဲ့မျက်နှာချင်းဆိုင်မှုကဖြစ်နိုင်မှာမလား
တ ော်လှန်ရေးအင်အားစုတွေဘက်ကလည်းအထူးသဖြင့် NUG ဘက်ကလည်းဒါတောင်းဆိုထားတဲ့အခြေအနေတွေရှိတယ်အဲနော်ဒေါ်ဆန်းစုကြည်တမရီဦးဝင်းမြင့်အပါဝင်နိုင်ငံကျင်းသားတွေအားလုံးပြန်လို့နော်ပြန်လို့ပြီးတဲ့အခါကျတော့စစ်တပ်ကနိုင်ငံရေးမှာမပါဘူးဆိုတဲ့ဟာကိုဂရီပေးပြီးလို့ရှိရင်ဒါဆွေးနွေးမယ်လို့ဒီလိုပြောထားတာရှိတယ်နော်အဲ့တော့အဲ့ဒီဟာတွေကိုစစ်ကောင်စီကလက်ခံမလားလို့ဆိုတော့ကျွန်တော်တော့မထင်ဘူးအတင်းအားဖြင့်ညှိလို့ဆွေးနွေးရတဲ့ဆွေးနွေးပွဲတွေမရှိဘူးလားဆိုတော့ရှိပါတယ်ဟိုက်ကင်ဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်တယ်အကြိမ်ကြိမ်ကြီးပြင်းမှာဘာမှရလည်းမရှိပါဘူးကျွန်တော်အယူဆကတော့ဒီဟာကတော်လိုင်းအင်အားစုတွေနော်စစ်ကောင်စီကိုလက်လက်ကင်ဆန့်ကျင်နေတဲ့အင်အားစုတွေဘက်ကမဆွေးနွေးဘူးဆိုတဲ့သဘောဟိုကြောင်းမလို့တော့မထင်ဘူးဒါပေမဲ့စစ်ကောင်စီကိုနိုင်ကိုကဒီဆွေးနွေးဖို့အလားအလာဆိုတဲ့ဟာမှာဒါသူတို့စိတ်လဲဝင်စားဖို့မပေါ်ဘူ
းနောက်ပိုင်းဆိုရင်လည်းဒီလိုတိုက်ခိုက်အဖွဲ့တွေတော်လိုင်းအင်အားစုအဖွဲ့တွေဘက်ကိုဖိတ်ခေါ်လာမျိုးတွေရှိလာနိုင်တယ်ဆိုပြီးပြောကြတော့နည်းဆုံးစင်အစပြိုးမှုဆိုရင်ရောအခုလိုမျိုးဒီဘန်ကောက်ဒီထိုင်းဆွေးနွေးပွဲမျိုးကိုမျှော်လင့်နိုင်လားပေါ့
လက်ရှိမှာမြန်မာနိုင်ငံရဲ့အခြေအနေအနေအထားကိုမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဖြစ်စေတဲ့ပြည်တွင်းစစ်ပဋိပက္ခရဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးသေးရတော့ပေါ့နော်ဒီပြည်လည်ဖို့ရအခြေအနေမမြင်ဘူးပေါ့နော
်အဆီယံအဖွဲ့တွေဆွေးနွေးကြမဲ့လူမျိုးတွေးဆောင်ဆွေးနွေးရေးစတင်လမ်းကြောင်းမှုနဲ့ဒီတရုတ်နိုင်ငံရဲ့အခုဆိုရင်တိုင်းသာအဖွဲ့တွေနဲ့ဒီစစ်ကောင်စီကြားမှာတွေးဆောင်နှိနှိုင်းမှုအတွက်တုံ့ဆောင်နေတဲ့အချက်တွေနဲ့ပေါ့နော်ဒီအချက်အနှစ်ချက်ကတသားတည်းရှစ်ဆက်သွားနိုင်လား
လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့ဒီအချုပ်ချာအာဏာရဲ့သဘောတရားကိုအချုပ်ချာအာဏာရဲ့အခြေအနေကိုသူတို့ကျွန်တော်နားလည်ဖို့မထင်ဘူးလို့ကျွန်တော်ယူဆတယ်ပေါ့နော်ဒါဒီမြန်မာနိုင်ငံမှာရှိနေတဲ့အခြေအနေတွေကအလွန်ကိုပဲရှုပ်ထွေးပါတယ်ရခိုင်ဆိုရင်တော့အချုပ်ချာအာဏာပိုင်နိုင်ငံအဖြစ်ကိုပြန်သွားဖို့ဆိုရင်နိုင်ငံရေးမှန်းချက်ရှိတယ်နိုင်ငံရေးလမ်းစဉ်ရှိတယ်ဘယ်လိုပဲဟိုပေါ့နော်ဟိုဆာရွက်အထဲမှာပြောနေပြောနေပေါ့နော်တခါပြည့်တဲ့အခါကျတော့ဟိုဝါဆိုလို့ရှိရင်ကိုကန့်ဆိုလို့ရှိရင်ဒါသူတို့တီးတီးတတ်တတ်နေလို့တဲ့သဘောဆန္ဒရှိတယ်အခြေအနေလည်းရှိတယ်ဒီလိုအခြေအနေမျိုးတွေရှိနေတဲ့ဟာတွေကိုနားလည်ဖို့ရခတ်တဲ့အခါကျတော့သူတို့အနေနဲ့တွန်းတဲ့လမ်းကြောင်းကနောက်ဆုံးကျတော့စစ်ကောင်စီနဲ့ကျန်တဲ့လူတွေနဲ့ညှိကြဆိုတဲ့လမ်းကြောင်းဖြစ်တဲ့အခါတရုတ်နိုင်ငံအနေနဲ့ကျတော့ဒီတခြားအနောက်ကနိုင်ငံကြီးတွေဝင်လာမယ်ဆိုတဲ့အနေထားထားစရင်အာရှဒေသအတွင်းနိုင်ငံအနေနဲ့ဆိုရင်သူ့ဩဇာလည်းရှိတယ်။တခါပြည့်တဲ့အခါကျတော့ဒါဒေသအတွင်းပြဿနာဆိုတဲ့ပုံစံမျိုးလဲဒါဖော်ပုံဖော်လို့ရမယ်။ဒါကြောင့်မို့လို့သူကတော့ဒီအာရှလမ်းကြောင်းကိုပဲဆက်ပြီးတော့တွန်းမယ်။တွန်းသွားမယ်တွန်းဖို့အနေထားများတယ်လို့ကျွန်တော်ယူဆပါတယ်။ဟုတ်
မြန်မာနိုင်ငံပါဝင်ရှစ်တောင်အရှာနိုင်ငံတချို့မှာနိုင်ငံဖြတ်ကျော်ရာဆွေဂိုင်းတွေကကျူးလွန်ဆောက်ရွက်ကြတဲ့အွန်လိုင်းပေါ်ကအလေးအညာလုပ်ငန်းတွေမှာထောင်နှစ်ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းခိုင်းစေခံကြရပါတယ်။လာစာကောင်းကောင်းရမယ့်အလုပ်ကံကောင်းအဖြစ်ဖျားယောင်းခိုင်းစေခရသူတွေဟာရာဆွေဂိုင်းတွေလက်ထက်မှာပိတ်မိနေကြပါတယ်။ EFP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံကတည်တည်ရောက်သူဘူရီတယောက်အနာဂတ်တိုးတက်ရေးကမ်ဘောဒီးယားမှာ IT နည်းပညာအလုပ်အတွက်စီရင်သွင်းခဲ့ပါတယ်။ဒါပေမဲ့အဆောင်တွေတင်းကျပ်ထားတဲ့အဆောင်ဝင်းမှာထိမ့်သိမ့်ခံရပြီးအွန်လိုင်းပေါ်ကနေလိန်ညာတဲ့အလုပ်ကိုအတင်းအဓမ္မခိုင်းစေခံခဲ့ရပါတယ
်။
ကျွန်တော်ရောက်သွားတဲ့အချိန်မှာစာရဘုတ်ကိုဖတ်ခိုင်းပါတယ်။ဘာများပါလဲလို့တွေးမိပါတယ်။တကယ်တော့ကျွန်တော်တို့ကိုလူလိန်တွေလိုအလုပ်လုပ်ခိုင်းတာအွန်လိုင်းကနေလိန်ဖို့ခိုင်းစေတာပါ။ကျွန်တော်တို့ပထမဆုံးလောက်ကတော့လိန်လို့ရနိုင်မဲ့လူတွေကိုရှာခဲ့ရတာပါ
။တန်ဆူချိုးတွေကရန်ထားပြီးလက်နက်ကင်အဆောက်တွေရှိတဲ့နေရာမှာအသက်26နှစ်အရွယ်သူ့ကိုတရက်ကို14နာရီအလုတ်ခိုင်းတယ်လို့ပြောပါတယ
်။ကာလ်ဂျာဒီပရာဆန်ဘဆာရာဆူ
ကျွန်တော်တို့မလုတ်ချင်ပေမဲ့လည်းပြန်ပြောဖို့လည်းမလွယ်ပါဘူး။ကုမ္ပဏီမှာလုံခြုံရေးကိုအင်မတန်တင်းကျပ်ထားတာပါ။ချန်စီယိုအမြင့်ကြီးတွေကရန်ထားပြီးတော့တန်ဆူချိုးတွေလည်းတတ်ထားပါတယ်။10မီတာအတိုင်းမှာလုံခြုံရေးတူးစီချထားပါတယ်။လုံခြုံရေးသမားတွေကလည်းနံပါတ်တုပ်တွေဒါမှမဟုတ်လဲတနတ်တွေကင်ထားကြပါလေ
လုပ်ငန်းကိုစီမံအုပ်ချုပ်သူတွေရဲ့ချင်းချောက်မှုတွေနဲ့နေနေရပြီးအိတ်ချင်ကလည်းတူတောင်းပါတယ်သတင်းပတ်6ခုအပြီးမှာတော့ဒေါ်လာ800ပေးမယ်လို့ပြောခဲ့ပေမဲ့တကယ်တမ်းဒေါ်လာ390ပဲရခဲ့ပါတယ်ဝင်ငွေကောင်းတဲ့အလို့အကင်တွေရရှိရေးအရှိတောင်အရှနိုင်ငံတွေကိုသွားကြတဲ့ထောင်နဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းတွေလက်ထဲချရောက်ချရပါတယ် အများပြားကိုကယ်ဆယ်ပြီးဌာနေပြန်ဖို့နိုင်ခဲ့ပြီဖြစ်ပေမဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာမှာလိမ်လည်ပြီးငွေရှာကြတဲ့အလို့အကန့်တွေတဲ့အတင့်အာဓမခိုင်းစေခံရသူဒါဇင်နဲ့ချီချန့်ရှိနေပါတယ်နာမည်လွဲ့နန္ဒာဆိုတဲ့စားတော့ဆိုင်မှာအလုပ်လုပ်သူကတော့သူမခင်ပွန်းဖြစ်သူက2022ခုနှစ်မှာအလုပ်ပြုတ်ပြီးသူ့တငယ်ချင်းအဆက်အသွယ်နဲ့တစ်လကိုဒေါ်လာ1265ဒေါ်လာပေးမဲ့ IT နည်းပညာအလုပ်လုပ်ဖို့ထိုင်းကိုသွားခဲ့တယ်လို့သူမကပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံဘန်ကောက်ကိုရောက်တဲ့အခါမှာတော့မလေးရှားကကိုစလေကသူနဲ့တခြားသောလူ5ဦးတို့ကိုအွန်လိုင်းကနေလိမ်လည်ငွေညှစ်ကြတဲ့အလုပ်ကိုခိုင်းဖို့ဒီအလုပ်တွေရှိရာမြန်မာနိုင်ငံကရင်ပြည်နယ်တဲကဖလူးဒေသကိုခေါ်သွားခဲ့ပါတယ်။သူကတော့တရက်15နာရီအလုပ်ခိုင်းပြီးအလုပ်ထဲမှာအိပ်ပျော်ရင်ဆဲဆူပစ်ပေးခံရပါတယ်။မြန်မာနိုင်ငံတွင်းကိုလူကုန်ကူးခံခဲ့ရတဲ့ခင်ပွန်းဖြစ်သူရဲ့အတွေ့အကြုံကိုနန္ဒာကအခုလိုပြောပြပါတယ်
။ Kasatromuda terus juga dipukul
သူကို short tight ရိုက်နှက်ကြပါတယ်။သူကြုံခဲ့ရတာတွေနဲ့ဒီเจ้าတွေသိပ်ပြီးမတွေးပြအောင်သူကတော့ဖြစ်เจ้าကုံစင်အကုန်ပြောမပြပါဘူ
းဒီနေ့အစောပိုင်းမှာတော့သူခင်ပွန်းကိုရောင်းလိုက်ကြပြီးတခြားအွန်လိုင်းငွေလင်ကိုင်းတစ်ခုထံပို့ခဲ့ကြတယ်လို့သူမကပြောပါတယ်ဘူဒီလိုပဲသူမရဲ့ခင်ပွန်းဟာလည်းဖုံးပြခွင့်ရချိန်မှာကြုံနေရတဲ့အခြေအနေကိုပြောနိုင်ခဲ့တာဖြစ်ပါတယ်အလို့စဝင်ချင်းကလေးကဖုန်းတွေသိမ်းခံလိုက်ရပြီးဖုန်းခေါ်ရာတွေ message ပို့ရာတွေအလုံးကိုလည်းလုပ်ငန်းကလူတွေကစစ်ဆေးပါတယ်။ဒါပေမဲ့တိတ်တဆိတ်ဆက်သွယ်မှုတွေကနေတဆင့်တက်ကြွလှုပ်ရှားသူတွေအာဏာပိုင်တွေအနေနဲ့လူလိမ်ခိုင်းတွေရှိရာနေရာကိုဖော်ထုတ်ပြီးကယ်ဆယ်နိုင်ကြတာဖြစ်ပါတယ်။2020ပြည်နှစ်ကနေ2024ခုနှစ်စက်တင်ဘာလအထိမြန်မာကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်တို့ကအွန်လိုင်းလူလိမ်ကိုင်းတွေမှာအတ္တမခိုင်းစီခံရသူအင်ဒိုနီးရှား4,900ကျော်ကိုအစိုးရကဌာနေပြန်လဲခေါ်ယူနိုင်ခဲ့တယ်လို့နိုင်ငံခြားရေးဌာနစီးရင်တွေကဖော်ပြပါတယ်မြန်မာနိုင်ငံမြဝတီမြို့ဝင်းကျင်မှာအွန်လိုင်းလူလိမ်လုပ်ငန်းတွေတဲ့ပိတ်မိနေတဲ့အင်ဒိုနီးရှားအနည်းဆုံး90လောက်ရှိတယ်လို့အစိုးရကပြောပါတယ်အင်ဒိုနီးရှားနိုင်ငံဆိုင်ဝန်ကြီးဌာနကနိုင်ငံသားကာကွယ်ပေးမှုဆိုင်ရာဌာနညွှန်ကြားရေးမှူးဂျဟာနူဂါဟာကတော့ပိတ်မိနေသူအရေအတွက်ဒီထည့်များနိုင်တယ်လို့ပြောပါတယ်မြန်မာနိုင်ငံတွင်းကအွန်လိုင်းလူလိမ်ကိုင်းမှာပိတ်မိနေတဲ့အင်ဒိုနီးရှားနိုင်ငံသားတဦးရဲ့ဇနီးကတော့ခင်ပွန်းဖြစ်သူကိုကယ်ပေးဖို့အစိုးရကိုပန်ကြားထားပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူးအသက်40အရွယ်အမည်မဖော်လိုတဲ့ဇနီးဖြစ်သူကအခုလို့ပြောပါတယ်
အန္တမဆာ training gitu ya
လာစာမရပဲတရက်ကို16နာရီကနေနာရီ20ထိလောက်ရပါတယ်ချင်းချောက်အဖြစ်ပေးနှိမ့်ဆက်ခံရပါတယ
်ဒါပေမဲ့အင်ဒိုနီးရှားအစိုးရအနေနဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်မှုသာလုပ်နိုင်ပြီးကြည်ပမှာဖမ်းဆီးနိုင်တဲ့အခွင့်အာဏာမရှိဘူးလို့ညွှန်ကြားရမှုဂျဟာနူဂရာဟာကပြောပါတယ်မြန်မာနိုင်ငံမြဝတီမြို့ကလူလိမ်ကိုင်းတွေထံကနေနိုင်ငံသားတွေကိုကဲထုတ်ရေးနှောင့်နှေးရတဲ့အကြောင်းရင်းအများအပြားရှိတယ်လို့သူကပြောပါတယ်လူလိမ်ကိုင်းတွေထံကကဲထုတ်ပြီးဌာနေပြန်ပို့ရေးမှာဒေတာရင်းပဋိပက္ခတွေကြောင့်ပို့ပြီးတော့ခက်ခဲတယ်လို့လည်းပြောပါတယ်ကမ္ဘောဒီးယားအာဏာပိုင်တို့ကတော့ဒီလိုအွန်လိုင်းကနေလိမ်တဲ့လူလိမ်ကိုင်းတွေကိုဖြိုခွင်းနေတဲ့အကြောင်းပြောပါတယ်ဒါပေမဲ့အင်ဒိုနီးရှားအပါအဝင်တခြားသောနိုင်ငံတွေအနေနဲ့ဒီလိုအွန်လိုင်းကနေလိမ်တဲ့လူလိမ်ကိုင်းတွေအကြောင်းပြည်သူတွေကိုအသိပေးကြဖို့လည်းတိုက်တွန်းပါတယ်။ကမ္ဘောဒီးယားရဲ့လူခုန်ကူးမှုတံပြန်တိုက်ဖျက်ရေးအမျိုးသားကော်မတီဒုတိယအကြီးအကဲချူပွန်အွန်းကတော့ပြဿနာဖြစ်တဲ့အချိန်မဆောင်ချဖို့တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေတာမျိုးမလုပ်ကြဖို့ပြောဆိုပြီးဒါဟာဖြစ်ရှင်းချက်မဟုတ်ဘူးလို့သူမကပြောပါတယ်။ကမ္ဘောဒီးယားအစိုးရအနေနဲ့ဒူးစရိုက်သမားတွေကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပေးမှာမဟုတ်ဘူးလို့သူမကပြောတာပါမြန်မာစစ်ကောင်စီပြောခွင့်ရဒါမှမဟုတ်လေမြဝတီအနီးတစ်ဝိုက်ကဖလူးဒေသတစ်ဝိုက်ကိုထိန်းချုပ်ထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေရဲ့ပြောခွင့်ရကို AFP ကဆက်သွယ်ပြီးမှဆက်သွယ်လို့မရပါဘူးအွန်လိုင်းလူလိမ်ကိုင်းတွေရဲ့ခိုက်စေခံရသူတွေဟာအင်မတန်ဆိုးရွားတဲ့အခြေအနေနဲ့ကြုံတွေ့နေရတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကလည်းပြောပါတယ် ခုနောက်ဆုံးဆေးအုပ်ချုပ်ရေး6နာရီသာတက်တန်းချလိုက်တဲ့တောင်ကိုရီးယားနိုင်ငံမှာ ပြည်သူတွေကြားဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်လေးထမှုနဲ့ပတ်သက်လို့ဆိုးမြို့တော်ကအဝါဝူမန်စတက်ကတူမှာမာတီကာချရယ်အန်အင်တာကာချရယ်ကွန်မြူနီကေးရှင်းဘာသာရပ်ပါရဂူဒန်တက်နေတဲ့ကျောင်းသူမမီမီနဲ့မတ်ဆုမြတ်မွန်မေးမြန်းပေးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တချို့အပါအဝင်ဒီပြည်သူအများကြီးမှာဒီမိုကရေစီကိုကာကွယ်ရမယ်ဆိုတဲ့အသိရှိတဲ့အတွက်အခုနောက်ဆုံးဒီစစ်အုပ်ချုပ်မှုမအောင်မြင်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအစီလေးလာနေကြသူတွေကပြောပါတယ်စစ်အုပ်ချုပ်မှုဆိုတဲ့ဒီအတိတ်ပဲအလေးအနက်ကိုအသေးစားနားမလည်တဲ့လူငယ်တချို့ရှိပေမဲ့လည်းစစ်အုပ်ချုပ်မှုအောက်မှာလွတ်လပ်ခွင့်တွေကိုဖိနှိပ်ခံခဲ့ရတဲ့အတွက်ဒါမျိုးအခြေအနေနောက်တစ်ဆင့်အဖြစ်မခံနိုင်ကြတဲ့ပြည်သူအများရှိကြတယ်လို့ Ewa Women's တက္ကသိုလ်မှာလူမျိုးစုံနဲ့ဒီရင်ချင်းမှုအချင်းချင်းကြောင့်အပြန်အလှန်ဆက်နွယ်မှုဆိုင်ရာဘာသာရပ်ကိုပါရဂူဒန်တက်နေတဲ့မမ်မီမီကပြောပါတယ်။ဒီတော့ကိုရီးယားလူမှုအတိုင်းဝိုင်းကြားမှာဒီဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်ဘလောက်အလေးထားကြတယ်လဲဆိုတာနဲ့ပတ်သက်လို့မမ်မီမီနဲ့မေးမြန်းထားပါရရှင်
။တကဘာလုံးသိကြတဲ့အတိုင်းပဲပေါ့နော်။လူခွင့်ရင်နဲ့ပတ်သက်ရင်ဒါထိတ်ဆုံးမဲ့ပေါ့ကမရရဲ့အထက်မှာလည်းဥပဒေရှိတယ်လူတိုင်းရဲ့အထက်မှာလည်းဥပဒေရှိပြီးတော့အဲ့ဥပဒေကလည်းပြည်သူလူထုကပဲချမှတ်ထားတဲ့ဥပဒေဖြစ်ရမယ်ဆိုတဲ့ဟာကသူတို့နိုင်ငံရဲ့ဒါ society တစ်ခုလုံးမှာရှိနေရဲ့ယဉ်ကျေးမှုတစ်ခုလို့ပြောလို့ရရပေါ့နော်ခလေးသေးသေးလေးအားစားဟိုမူချိုးเจ้าမှာအစားဒါလူခွင့်ရင်နဲ့ပတ်သက်လို့ကိုရပိုင်ခွင့်နဲ့ပတ်သက်လို့ဒါဟိုဘာမလွန်မဲ့ပေါ့နော်စီးရီးကနေပြီးတောင်းဆိုတာသူတို့ကသင်ပေးရရှင်ပြီးတော့เจ้าနေမှာဆိုလဲဒါခလေးတွေဒီမူလနဲ့အလဲတန်းနေအချပြီးတော့ပေါ့နော်ဟိုညီမတို့အခေါ်ဆိုလူမှုရေးဘာသာရပ်တွေမှာဒီဒီမိုကရေစီအကြောင်းနဲ့ဒီတမိုင်းထဲမှာသူတို့ခွမ်းကျူဒီမိုကရေစီတိုက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးပျော်ဖြတ်ခဲ့ရလဲပေါ့ပြည်သူတွေအနေနဲ့ဟိုအာဏာရှင်တွေကဘယ်လောက်ထိဆိုးသွားနေဆိုတာနဲ့ပတ်သက်ပြီးလဲအတီလင်းတင်ကြားပေးတာတွေ့ရပါတယ်ရှင
်ဆိုတော့ခုနညီမပြောခဲ့သလိုပေါ့နော်ပြောရမယ်ဆိုရင်ဒီတောင်ကိုရီးယားနိုင်ငံအခုလိုမျိုးအခြေအနေမဖြစ်ခင်မှာဒီအရင်နှစ်ပေါင်းများစွာတုန်းကဒီစစ်အာဏာရှင်အဆက်ဆက်အုပ်ချုပ်ခဲ့တဲ့နိုင်ငံဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီအခြေအနေကိုမကြုံခဲ့ဘူးတဲ့ဒီလူငယ်မျိုးဆက်တွေပေါ့လေဈာမာရောဒီစစ်အုပ်ချုပ်ရေးဆိုတာရဲ့ဒီအတိတ်အနဲ့ပေါ့နော်လေးနက်မှုရောဘလောက်နားလည်ကြတယ်လို့ပြောနိုင်မလဲရှင
်ဟောအမှန်တိုင်းပြောရရင်တော့ခုခေတ်ဒီအထူးသဖြင့်1999-2000နောက်ပိုင်းမွေးတဲ့ကလေးတွေကတော့ဒါသူတို့ကငင်းချမ်းပြီးတော့အစအရာရာအစ်မြင့်တိုးတက်နေတဲ့ဒီခင်မမွေးတာဖြစ်တဲ့အတွက်စေုပ်ထုတ်ရေးပေါ့နော်အထူးသဖြင့်ခုပေါ့ဒီလိုအာနာသိန်းလာနဲ့ပတ်သက်လို့သူတို့မသိဘူးစာအုပ်ထဲမှာပဲသင်ခဲ့ရတယ်ပေါ့တချို့ဆိုရင်အဲ့နေရာအတန်းနဲ့မှာမေးကြရပေါ့နော်ကလေးတွေဒီ20ကျော်ကစားကလေးဆိုရင်ဒါစေုပ်ထုတ်ရေးဒါအောင်မြင်ခဲ့မှဆိုရင်ဘာဖြစ်မှလဲအဲဆိုရနပတ်တပီသူတို့မိကုန်ထုတ်တိုင်းရှိတယ်။ဒါမဲ့ဒါကတော့လူမဲစုပေါ့နော်။လူအများစုကတော့ခုနပြောသလိုစာအုပ်တွေမီဒီယာတွေမှာလည်းအတည်နဲ့ပြင်ညာထားတာဖြစ်တဲ့အတွက်ဒီစစ်အုပ်ချုပ်ရေးကမကောင်းဘူးပေါ့နော်။ဒီဒီမိုကရေစီကိုဆုံးရှုံးလို့မဖြစ်ဘူးဆိုတဲ့အရာကိုတော့ဒါပြည်သူတွေရဲ့80ရာခိုင်နှုန်းတော့များတော့သိခါကြပါရဲ့ရှင့
်။ဆိုတော့နောက်ကိုယ့်ရဲ့ဒီမမီမီရဲ့ဒီအတိုင်းဝိုင်းပေါ့နော်။အတိုင်းဝိုင်းဟိုတောင်ကိုရီးယားလူငယ်တွေကြားမှာရောအခုလိုမျိုးဒီစစ်အုပ်ချုပ်ရေးပြင်ညာခဲ့တာနဲ့ပတ်သက်လို့တို့ရဲ့သဘောထားအမြင်တွေကိုဘယ်လိုမျိုးပြောနေကြပါလဲရှင့်။
ညီမတို့ကျောင်းမှာဆိုလဲဒီလူငယ်တွေအတော်အတွင်းမှာဆန္ဒပြမှုတွေရှိတယ်။ကျောင်းသားရလူငယ်တွေကအမှန်တမ်းပြောရရင်ဒီကာလဟို final term ကာလပေါ့နော်။ဆောင်းပွဲဖြစ်နေတာညီမတို့ဆိုလဲစာရီးပြီနေတဲ့အချိန်သို့တော့သူတို့လမ်းပေါ်ရအောင်ထွက်တယ်။အဲလွတ်တော်ရှိမှသူတို့လူစုတယ်။နောက်ပြီးတော့ပြည်သူရင်ပြင်လို့ပြောရမှာပေါ့။အဲ့လို city hall ရှိမှသူတို့လူစုတယ်။အကြောင်းနေမှာဆိုလဲနိုင်ရနေမှာစတစ်ကာရနဲ့ရေးပြီးတတ်ထားသလိုတချို့အကြောင်းနေဆိုရင်တော့အဲ့လိုမျိုးလူအုပ်လူစုနဲ့ဟိုအော်ဟစ်ပြီးတော့ပေါ့နော်အဲ့လိုမျိုးဆန္ဒပြရတာရှိပါရဲ့ရှင့်ဆိုရှယ်မီဒီယာပေါ်မှာဆိုလဲဒါပြည်သူ10ယောက်မှသူတို့စစ်တမ်းကောက်တာ9ယောက်ကတော့သမရကဒီနှုတ်ထွက်ဖို့ပေါ့နော်အထုတ်ပယ်ပေးဖို့စစ်အာဏာသိမ်းတာနဲ့ပတ်သက်ပြီးလုံးဝအလိုမရှိဘူးဆိုတာကိုရေရေတင်းတင်းတရားခိုင်တော့ထောက်ခံလာတယ်တွေ့ရပါရဲ့ရှင့်
โอเคညီမခုလိုမျိုးပြောသလိုဆိုရင်ပေါ့နော်လူငယ်တွေကြားမှာဒီသူတို့အနေနဲ့ဒီမိုကရေစီကိုကာကွယ်ရမယ်ဆိုရဲအတိအားဟိုလူငယ်အများကြီးမှာတော်တော်လေးခိုင်ခိုင်မာမာရှိနေလို့ဒီလိုမျိုးတွေလုပ်တယ်လို့ရောပြောလို့ရပါရှင့်
ဟုတ်ကဲ့အဲ့လိုမျိုးပြောလို့ရပါတယ်ဘာလို့ဆိုသူတို့ society ဒီသူတို့ education ဘိုင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလောက်အေးပါရဲဆိုတာကိုသူတို့ကိုအတိလင်းတင်ကြားထားပါရဲပေါ့နော်။နောက်ပြီးတော့လူငယ်တွေကအထူးသဖြင့်ယောက်ျားလေးတွေကအသက်18နှစ်ပြည့်ပြီးမဖြစ်မနေစစ်မှုထားရပါတယ်။စစ်မှုထားတဲ့အခါကျရင်လည်းဒါအထူးသဖြင့်သူတို့မြောက်ကိုရီးယားရန်ကိုကာကွယ်ဖို့ပေါ့နော်။နိုင်ငံကိုကာကွယ်ဖို့ဆိုတဲ့အသည့်နဲ့ပဲသူတို့ကဒီ18လပေါ့အထူးသဖြင့်တရားဝင်အဲဒီလိုမျိုးစစ်မှုထားရတာဖြစ်တဲ့အတွက်သူတို့ဒီပြည်သူလူထုကိုကောက်ွက်ပေးရမယ်ဆိုတော့အတိပဲရှိရပေါ့နော်စစ်သားအနေနဲ့လေအခုသူမယောက်ျားလေးဆိုလဲစစ်ထဲကနေပြန်လာပြီဆိုတာနဲ့ အဲသူတို့မှာကဘာပြည်သူရံမှုဖို့အတွက်အသိမရှိဘူးပေါ့နော်ဒီကောက်ွယ်ပေးဖို့ပဲသူတို့ဆန္ဒရှိရတယ်တွေ့ရပါတယ
်အဲ့လိုပြောလို့ပေါ့လေအဲ့ဒါနဲ့တစ်ဆက်တည်းအာမနောက်မေကိုမေးချင်တာကဒီဒီဇင်ဘာ3ရက်တုန်းကဒီသမရယင်ဆော့ကျိုးကသူစေအုပ်ချုပ်ကြီးကြော်ညာတယ်ဂျင်ညာလိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့ဂျင်ညာပြပြချင်းမှာပဲဒီလွှတ်တော်အမတ်တွေကချက်ချင်းပဲဒီလွှတ်တော်အစီဝေးခန်းထဲကိုသွားပြီးတော့ပေါ့နော်ဒီစစ်သားတွေတားဆီးနေတဲ့ကြားနေပြီးတော့ပဲဒီသမရအမဲရုံဒီမဲခွဲပယ်ချဖို့အတွက်သူတို့ဟိုစူးစမ်းဟိုလုပ်ခဲ့ရပေါ့လေဆိုတော့အဲ့လိုမျိုးဒီလွတ်တော်အမတ်တွေလှုပ်ရဲတာပေါ့နော်ဒီပြည်သူအာဏာကစစ်အာဏာကိုအနိုင်ယူနိုင်တယ်ဆိုတော့ခိုင်ယူချက်ယုံကြည်ချက်ခိုင်မာလို့လားဒါမှမဟုတ်ရင်လည်းဒီပြည်သူအာဏာကိုဒီသူတို့အနေနဲ့ဒီအသက်နဲ့လဲပြီးတော့ကာကွယ်ရမယ်ဆိုတော့ခိုင်ယူချက်ရှိလို့လားညီမအမြင်ဘယ်လိုမျိုးပြောနိုင်မလဲရှင့်
ဟုတ်ကဲ့ရှင်ညီမအမြင်အပါအဝင်ဒီမှာရှိရဲ့လူတော်တော်များများလည်းသိကြပါရယ်ပေါ့နော်သူတို့လူမျိုးတွေလည်းသိကြတယ်အခုချိန်ထိတောင်ကိုရီးယားကဘာပေါ်မှာယက်တည်နိုင်နေဆိုတာပြည်သူတွေရဲ့အင်အားကတော်တော်ကောင်းလို့လို့ပြောလို့ရပါတယ်ပြည်သူတွေကစီကံအရန်ရှိရဲ့အရန်စည်းလုံးနေပေါ့အဲ့ဒီကဆိုရင်ဒါဆောင်းတွင်းဒီဇင်ဘာကြီးဖြစ်နေတဲ့အတွက် minus ရောက်နေရပေါ့နော်ရာသီဥတုကလည်းအရန်အေးရနှင်းနေလည်းနည်းနည်းကျနေအဲ့ချိန်မှာတော့သူတို့လူပေါင်းသသိန်းနီးပါးပြည့်သွားအောင်အဲ့ဒီလွတ်တော်ရှင်မှာစုနိုင်နိုင်တဲ့ချက်ချင်းနိုင်ဝတ္တနာတွေအတွက်မှာဟိုအိုကြီးကနေဟို delivery ပို့ရင် delivery အလုပ်ကိုပစ်လာတယ်တက္ကစီစီးလာတဲ့အင်ရှင်မတွေလည်းရှိတယ်ဟို delivery ဥလေးကြီးဆိုလည်းချက်ချင်းရောက်လာတယ်အဲ့လိုမျိုးပေါ့နော်သူတို့ရောက်လာပြီးတော့ဒီအတိုက်ခံပါတီပေါ့ခု Democratic Party ဘက်ကအမတ်တွေအထူးသဖြင့်ဝင်လို့ရအောင်လွတ်တော်တွေကိုပြီးတော့သူတို့အာဏာရတဲ့အမတ်တွေလည်းဝင်လို့ရအောင်လို့ဒီစစ်တပ်ကတခါတည်းလွတ်တော်ကိုဝိုင်းလိုက်တဲ့အခါကျတော့ပြည်သူတွေကဓာတ်ရနေအရင်ဆုံးသားပေးရပါတော့ပြည်သူတွေကဒါတစ်ချင်းရောက်လာပြီးတော့ဟိုတတိရှိရှိစူးစမ်းပေးတဲ့အတွက်ကြောင့်မလို့လွတ်တော်အမတ်တွေအတတ်နိုင်ဆုံးဒီလွတ်တော်တွေကိုဝင်လိုက်နိုင်တယ်ပေါ့တချို့ကြလည်းခြံစည်းရိုးတွေကြောက်ခပြီးတော့ဝင်ကြတယ်တကယ်ဟိုဟိုဒရမာတစ်ခုကြည့်နေရသလိုပဲပေါ့နော်အဲ့လိုမျိုးပါရှင့်အဲ့တော့ပြည်သူတွေရဲ့အင်အားကတော့ဒါအမှန်တိုင်းပြောရရင်80ခိုင်နှုန်းလောက်ပါတယ်လို့ပြောလို့ရပါတယ်ရှင့်
ကောင်ကိုရီးယားမှာခုနောက်ဆုံးဒီစစ်အုပ်ချုပ်ရေးက6နာရီပဲကြာလိုက်တယ်ပေါ့လေဆိုတော့အဲ့ဒီဟာရဲ့အဓိကနောက်တစ်ချက်ကဒီစစ်တပ်ခေါင်းဆောင်ဘိုင်းမှာကအစပေါ့လေဒီဒီမိုကရေစီကိုကာကွယ်ရမယ်နောက်တစ်ခါဒီအများဆန္ဒကိုလေးစားရမယ်ပေါ့လေဆိုတော့အဲ့လိုမျိုးအသည့်ရှိတာကြောင့်မလို့ရောဒီလိုမျိုးအချိန်တိုလေးပဲကြာလိုက်တယ်လို့ပြောနိုင်မလားရှင့်
တပရာစီကအဲ့လိုမျိုးအာနာသိမ့်တော့မယ်ပေါ့နော်အရေးပေါ်မှာရှယ်လော့ကြော်ညာပြီးတော့ချက်ချင်းစစ်သားတွေကိုတွားခွင့်ပြုခဲ့တဲ့လူတွေဆိုလည်းသူတို့ရာဒူးကနှုတ်ထွက်ကြတယ်အဲသူတို့အဖမ်းခံရတယ်လည်းရှိပါတယ်အဲပြီးတော့နောက်တစ်ခုကကြတော့ဘယ်လိုပြောမလဲအဲငိုယူပြီးတော့လည်းတောင်းပန်တယ်သူတို့ရဲ့လက်အောက်ငယ်သားတွေကိုပြမပေးဖို့သူတို့မှာပဲတာဝန်ရှိကြောင်းတက်ချက်ကြီးတွေအစားအဲ့လိုမျိုးဒီဘယ်လိုပြောမလဲသူတို့တာဝန်ယူပါမယ်ပေါ့နော်အဲ့လိုမျိုးပြန်တောင်းပန်တာလည်းရှိတယ်ရှင့်
ဆိုမျိုးတော်ကဤဝဝမန်စတက်ကတူမှာဒီလူမျိုးစုံနဲ့ယဉ်ကျေးမှုတွေကြားအပြန်အလှန်ဆက်နွယ်မှုဆိုင်ရာဘာသာရပ်ကိုပါရာဂူရန်တက်နေတဲ့မမီမီဖြစ်ပါရဲ့ရှင်။တောင်ကိုရီးယားနိုင်ငံမှာဒီဒီမိုကရေစီရဲ့အဓိပ္ပာယ်နဲ့အရေးကြီးမှုကိုခလေးဘွားတွေကနားလည်သဘောပေါက်အောင်ကြောင်းနေမှာတင်ကြားပေးတာကစေုပ်ချုပ်မှုကိုစန့်ကျင်စေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မောင်ပါ
ဒီသတင်းပတ်သက်တမ်းရောင်သတင်းလွှာအစီအစဉ်မှာတော့မကြာခင်ကုန်ဆုံးတော့မယ့်2024ခုနှစ်အတွင်းမှာဂီတလောကကအောင်မြင်ထူးခြားတဲ့ဖြစ်ရပ်တချို့ကိုပြောပြသွားမှာပါဒီသတင်းပတ်မှာတော့ဂီတသမိုင်းမှာစံချိန်တင်ငွေဝင်တဲ့ American Pop အဆိုတော် Taylor Swift ရဲ့ဖျော်ဖြေပွဲခီးစဉ်အောင်မြင်မှုကိုပြောပြမှာဖြစ်ပါတယ်မအေးတန်တာကျော်တင်ဆက်ထားပါတယ်ရှင်
ဒီနေ့ထက်မှာ Taylor Swift ရဲ့ Vienna ဖျော်ဖြေပွဲကိုတိုက်ခိုက်ဖို့အကြံစီတစ်ခုအကောင့်ထဲမပေါ်ဘဲနဲ့အရင်တိပြီးတော့ပွဲကိုရုပ်သိမ်းခဲ့ရတာနောက်ပြီးတော့ Oasis အဖွဲ့ပြန်ပြီးတော့စုဖွဲ့ပြီးတော့ဖျော်ဖြေပွဲလုပ်မယ်လို့ကြေညာတာတွေကဂီတလောကကသတင်းကောင်းစင်တွေဖြစ်ပါတယ်ကမ္ဘာကျော် Pop ဆိုတော့ Taylor Swift ကသူ့ရဲ့စံချိန်တင် Errors ဖျော်ဖြေပွဲခီးစဉ်နဲ့ကမ္ဘာတဝန်းကပြည်သက်တွေစီတွားရောက်ဖျော်ဖြေခဲ့ပြီးတော့စုတစိတ်တွေလည်းအများအပြားရရှိခဲ့လို့2024ခုနှစ်မှာအောင်မြင်မှုအကြီးကြီးရရှိခဲ့ပါတယ်အသက်34နှစ်ရွယ် Taylor Swift က February လမှာအမျိုးသမီးတွေဂီတလောကရဲ့အမြင့်ဆုံးဆုတွေစုကူးချိန်မှာသူကိုယ်တိုင်လည်းတစ်နှစ်တာအကောင်းဆုံး album ဆုကိုစတုတ္ထအချိန်ကြောင့်စုကူးနိုင်ခဲ့ပြီးတော့စံချိန်အသစ်တင်ခဲ့ပါတယ်။ Taylor Swift က Taylor album အသစ်ဖြစ်တဲ့ The Torture Poets Department ထွက်မယ်လို့ Grammy ဂီတဆုချီးမြှင့်ပွဲမှာကြေညာခဲ့တော့ဘာသတင်းမှာအရင်ကကြားမထားတာမလို့ပရိသတ်တွေအားလုံးအံ့အားတင်သွားကြရပြီးတော့တကယ်တဲ့ AP လာသူ့တေးအဗမ်ထွက်လာတော့လေအကောင်းဆုံးတေးသချင်းနေရာတွေကိုယူထားနိုင်ခဲ့တာပါဝင်ငွေဒေါ်လာ1ဘီလီယံကျော်ရရှိတဲ့ပထမဆုံးဖျော်ဖြေပွဲခီးစဉ်ဖြစ်တဲ့ Error Store ကိုဒီဇင်ဘာလ10ရက်နေ့ကကနေဒါနိုင်ငံ Vancouver မြို့မှာအဆုံးသတ်ခဲ့ပါတယ်ဥရောပခီးစဉ်တွင်မှာ Austria နိုင်ငံ Vienna မြို့တော်မှာပြုလုပ်မဲ့ဖျော်ဖြေပွဲမှာတော့ ကွင်းထဲမှာလာပြီးတော့တိုက်ခိုက်ဖို့ကြံစည်နေတယ်လို့အစိုးရကအတိအပြုသတင်းရခဲ့လို့ဩဂုတ်လကအိမ်မှာကျင်းပဖို့စီစဉ်ထားတဲ့ပွဲ၃ပွဲလုံးဖျက်လိုက်ရပါတယ်။ဩစတြေးလျဝန်ကြီးချုပ်ခေါနမ်မာကဖြစ်ရဆိုကြီးတစ်ခုကိုကြိုတင်ကာကွယ်လိုက်နိုင်တယ်လို့ပြောပါတယ်။အာနက်ဆယ်ဘယ်ကွင်းမှာပြုလုပ်မဲ့ဖျော်ဖြေပွဲမှာသွေးချောင်းစီအောင်လှုပ်ချင်တယ်လို့ဝန်ခံတဲ့အသက်19နှစ်အရွယ်လူငယ်တူကိုရက်တပွဲကဖမ်းမိခဲ့ပါတယ်။သူခီးစဉ်ရဲ့နောက်ဆုံးပွဲတွေဖြစ်နေမြောက်အမေရိကတိုက်ဖက်ပြတ်မသွားခင်မှာတော့ဥရောပမှာနောက်ဆုံးပွဲတွေဖြစ်နေဖျော်ဖြေသွားတဲ့လန်ဒန်မြို့တော်ကဖျော်ဖြေပွဲကတော့အနီးအနားကပြိသက်တွေဖြစ်အဝေးကြီးကပါလာပြီးတော့အားပေးတာတွေ့ရပါတယ်။ Taylor Swift ရဲ့ Eras Tour ဖျော်ဖြေပွဲက2024ခုနှစ်မှာဝင်ငွေဒေါ်လာတန် 2,100 နီးပါးရရှိခဲ့ပြီးတော့နှစ်နှစ်ဆက်တိုင်ကမ္ဘာဝင်ငွေအများဆုံးဖျော်ဖြေပွဲဖြစ်သွားတယ်လို့အချက်အလက်ကောက်ယူဖော်ပြတဲ့ Polestar ရဲ့2024နှစ်ကုန်ပိုင်းစီးရင်းစရာတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်က Taylor Swift ရဲ့အထူးအောင်မြင်တဲ့ Eras Tour ဖျော်ဖြေခီးစဉ်ကဒေါ်လာတန်းထောင်ချီပြီးဝင်ငွေရတဲ့ပထမဆုံးဖျော်ဖြေပွဲဖြစ်ခဲ့တာပါဒီဆန်ကျင်ကတော့ကနေဒါနိုင်ငံ Vancouver မြို့မှာနောက်ဆုံးပွဲကျင်းပပြီးနောက်တစ်နှစ်မနဲ့မှကျင်းကြတာဖြစ်ပါတယ် American ပြည်အောင်စုမှာဝင်ငွေဒေါ်လာတန်း1040ဘီလီယံနဲ့ဆိုရင်တော့ 1.34 ဘီလီယံရရှိခဲ့ပြီးတော့ဒီကမ္ဘာလုံးတိုင်းတာနဲ့ဆိုရင်ဒေါ်လာ 1.19 ဘီလီယံဒေါ်လာတန်း 2,100 နီးပါးရရှိခဲ့တာပါ Polestar ရဲ့အချက်အလက်တွေက2023 November ကနေပြီးတော့ 2024 December အထိလက်မှတ်အရောင်းစင်းပွဲကြည့်ခန်းမှလူဝင်စက်မှုခန့်မှန်းချက်နောက်ပြီးတော့အရင်ကလက်မှတ်အရောင်းစင်းတွေနဲ့တခြားသုတေသနအချက်အလက်တွေကိုစုစည်းပြီးတော့ဖော်ပြတာဖြစ်ပါတယ်ကျွန်တော်တို့သမိုင်းဝင်ဖြစ်ရတဲ့ခုဖြစ်ပြနေတာလက်တွေ့မြင်နေကြရတာပါ Taylor Swift နဲ့ Eras Tour ကတိုက်ကြီး၅ခုမှာအချိန်ကာလတစ်နှစ်ခွဲကျော်စူးစမောင်21လအတွင်းပြိဿတ်10သန်းနီးပါးရှိမှဖျော်ဖြေသွားခဲ့တာအရင်ကမရှိဘူးတဲ့မဖြစ်ဘူးတဲ့အထူးကြောင်ဖြစ်ရဖြစ်ပါတယ်သူ့ဘွယ်ကဒေါ်လာ 2.2 ဘီလီယံနီးပါးဝင်ငွေရှာနိုင်ခဲ့တာတမိုင်းမှာငွေအများဆုံးရခဲ့တာဖြစ်ပါတယ်ဒုတိယအများဆုံးငွေဝင်တဲ့ပွဲမှာရတာချင်းနှစ်ဆနီးပါးများပါတယ်လို့ Polestar နဲ့ Venues Now Editor ချုပ် Andy Gensler ကပြောပါတယ်ဒီလုပ်ငန်းမှာရှိနေတဲ့ကန့်သက်ချက်တွေကိုဘောင်းချက်ပေးနိုင်တဲ့ဥပမာကောင်းလည်းဖြစ်ပါတယ်တစ်ချိန်တည်းမှာဂီတရဲ့လူပောင်တိုင်းဝိုင်းရဲ့ဘွားရဲ့အကောင်းဆုံးအတွေ့အကြုံဆိုရရဲ့တွေကိုပေါင်းဆက်ပြီးတော့တကမ္ဘာလုံးကပြိဿတ်တွေစီကိုအရောက်တည်ဆောင်သွားနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်။ဂီတဖျော်ဖြေပွဲတမိုင်းမှာဒုတိယဝင်ငွေအများဆုံးရရှိခဲ့တဲ့ပွဲကတော့လက်ရှိကျင်းပနေစဉ် Coldplay ရဲ့ Music of the Spheres ဖျော်ဖြေရေးခီးစဉ်ဖြစ်ပြီးတော့ဒေါ်လာ 1.14 ဘီလီယံရရှိထားပါတယ်။သူတို့က2025နှစ်တစ်ထဲမှာလည်းဆက်ပြီးတော့ဖျော်ဖြေနေဦးမှာပါ။ Coldplay အဖွဲ့ကစုစုပေါင်းလက်မှတ်10တန်းကျော်ရောင်းချနိုင်ခဲ့ပြီးတေးလာဆွစ်ရဲ့ Eras Tour ကတော့10တန်းနီးပါးရောင်းချခဲ့လို့ဒီကုတော့အဆိုတော်တွေထဲမှာတေးလာဆွစ်ကလက်မှတ်အများဆုံးရောင်းရတဲ့စံချိန်တင်သွားပါလိမ့်ရှင
် VOE အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလို့ရင်ဝေဖန်လို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်ရှင် Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပေးပါမယ်။တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကတင်းလာနေမှာပထမဆုံးအစည်းအဝေးကိုစတင်လိုက်ချိန်မှာပဲနိုင်ပိုင်းမဲ့ခံတဲ့ဆေးရုံချုပ်ရေးတဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးဌာနတွေကတွစ်ဆုံဖို့တောင်းဆိုချက်တွေကိုတောင်ကိုရီးယားသမ္မတကရှောင်နေပါတယ်သမရကိုပူရဲစုံစမ်းစစ်ဆေးရေးအဖွဲ့မှာတော့ရဲတပ်ဖွဲ့အချင်းပြတ်ချဆမှုတပ်ဖြတ်ရေးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ပါဝင်ကြပါတယ်ယူကရိန်းကိုချွတ်ချော်တဲ့ရုရှားစစ်မှားမြောက်ကိုရီးယားပို့လို့ပါဝင်လာတာဟာအန်တီအမြလာတဲ့ဖြန့်ချက်မှုတစ်ခုဖြစ်တယ်လို့အမေရိကန်နဲ့မဟာမိတ်တွေကတင်းတင်းလာနေမှာပြောဆိုလိုက်ပါတယ်။ယူကရိန်းကိုတိုက်တဲ့ရုရှားချွတ်ချော်စစ်ကိုမြောက်ကိုရီးယားကဓာတ်ရိုက်ပတ်ပို့လာတာဟာပြည်ပခန့်ကိုအန်တီကြီးစွာချက်လိုက်တာဖြစ်ပြီးဥရောပနဲ့အင်ဒိုပစိဖိတ်ဒေသလုံခြုံရေးအပေါ်အရေးပါတဲ့အကျိုးဆက်တွေဖြစ်ပေါ်စေတယ်လို့အမေရိကန်နဲ့မဟာမိတ်တွေကကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။ရခိုင်ပြည်နယ်အမ်းမြွနယ်တွင်စစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအေအေအရခတပ်တော်ကထိုးစစ်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်သားအတော်များများအလံပြူထောင်လက်နက်ချတဲ့ဆိုတဲ့ရုပ်သက်ဖိုင်တစ်ခုကိုအေအေဘက်ကဒီဇင်ဘာလ16ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေ VOA ကိုအပိနာစင်တဲ့အတွက်လည်းကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမ Thank you type ပါ